Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ10ရက်တောက်ချာနေ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ပြန်ပေးနေပါပြီ။ကျွန်မဆုမြတ်ပါပါရှင်။ COVID-19 ကာယရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။တပ္ပရဒေါ်နယ်ထရမ့်ရဲ့အခွန်မှတ်တမ်းနဲ့ဗန်နာရေးမှတ်တမ်းအချက်အလက်တွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်နှစ်ခုကိုပြည်ထောင်စုတရားရုံးချုပ်ကဇာတာရင်းနေတုန်းကချမှတ်ခဲ့ပါတယ်။ဆုံးဖြတ်ချက်တစ်ခုအရဗန်နာရေးမှတ်တမ်းတွေကိုရာဇဝတ်မှုနဲ့စုံစမ်းနေတဲ့နယူးယောက်ဂျူရီအဖွဲ့ခေါင်းဆောင်ကိုပေးရမှာဖြစ်ပါတယ်။ဒါပေမဲ့ဒီမှတ်တမ်းတွေလွှတ်တော်ကစစ်ဆေးသင့်မသင့်ဆိုတာနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မှာတော့ဒါကိုအောက်ယုံကဆုံးဖြတ်ဖို့ပြည်ထောင်စုတရားရုံးချုပ်ကပြန်လွှဲပေးလိုက်ပါတယ်။ပြည်ထောင်စုတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကတစိတ်တပိုင်းချိန်ညက်တယ်လို့တုံ့ပြန်ခဲ့ပါတယ
်။ So from a certain point satisfied from another point I'm not satisfied
အတိုင်းသာတခုတော့ချိန်ညက်ပါတယ်။မချိန်ညက်တဲ့အပိုင်းလည်းရှိပါတယ်။ဒါကြောင့်လဲဆိုတော့ဂျာဟာနိုင်ငံရေးအရမရမကအပြစ်ချနေလို့ဖြစ်ပါတယ်လို့သမ္မတထရမ့်ပြောကြားသွားတာပါ။နယူးယောက်အစိုးရရှေ့နေတွင်နဲ့အောက်လွှတ်တော်ကော်မတီ3ခုကသမ္မတရဲ့ငွေကြေးမှတ်တမ်းတွေကိုစစ်ဆေးနိုင်ဖို့တောင်းဆိုထားတာကိုသမ္မတဘက်ကသူ့အနေနဲ့ကင်းလွတ်ခွင့်ရှိတယ်ဆိုပြီးတားဆီးနိုင်ဖို့ကြိုးစားခဲ့တာပါ။ဒါပေမဲ့ဥပဒေအချက်မှဘယ်သူမှမရှိဘူးလို့တရားရုံးချုပ်တရားသူကြီး6ယောက်မှ9ယောက်ကဆုံးဖြတ်ခဲ့ကြပါတယ်။ဒါကြောင့်ရွေးကောက်ပွဲရန်ပုံငွေကိုထရမ့်ကကိုယ်ရေးကိုယ်တာအတွက်သုံးခဲ့သလားဆိုတာကိုနယူးယောက်ပြည်နယ်အစိုးရစုံစမ်းနေတဲ့အမှုအတွက်အမှုကိုကြီးကြပ်တဲ့ဂျူရီလူကြီးအနေနဲ့သမ္မတရဲ့ဗန်ဒာရေးမှတ်တမ်းတွေကိုစစ်ဆေးသုံးသပ်နိုင်ခွင့်ရမှာဖြစ်ပါတယ်။ဒါပေမဲ့သူ့အနေနဲ့လူသိရှင်ကြားထုတ်ပြန်ခွင့်တော့မရှိပါဘူး။သမ္မတရဲ့အခွန်ဆောင်မှတ်တမ်းတွေရရှိနိုင်ဖို့လွှတ်တော်ကော်မတီတွေတောင်းဆိုနေတာကိုတော့အောက်တရားရုံးကဆုံးဖြတ်ဖို့ပြန်လွှဲပေးခဲ့တာမို့သမ္မတရဲ့အခွန်ဆောင်မှတ်တမ်းတွေကိုနိုဗ ెంబ ာရွေးကောက်ပွဲမတိုင်ခင်မှာအများပြည်သူသိရှိနိုင်မယ်အလားအလာသိမရှိပါဘူး။တရုတ်အစိုးရတာဝန်ရှိသူတွေအပေါ်အမေရိကန်ကအရေးယူတက်ခတ်ခဲ့တာကိုတုံ့ပြန်မယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံကလူနည်းစုဝိကာမွတ်စလင်တွေအပေါ်အစိုးရကလူ့ခွင့်ရေးချိုးဖောက်နေတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ရှင်ကျန်းဒေသရဲ့ကွန်မြူနစ်ပါတီအတွင်းမှူးပေါ်လစ်ဘျူရိုအဖွဲ့ဝင်တယောက်နဲ့အရာရှိ၃ယောက်ကိုအမေရိကန်ကဂျာလာဘေးနေတုန်းကတန်ခတ်အရေးယူမှုတွေချမှတ်ခဲ့တာပါ။ဒါဟာတရုတ်ပြည်တွင်းရေးကိုအကြီးအကျယ်ဝင်ဆွတ်တာဖြစ်လို့နှစ်နိုင်ငံဆက်ဆံရေးကိုအကြီးအကျယ်ထိခိုက်စေတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကျောင်းလီချန်းကသတင်းတောက်တွေကိုဒီကနေ့ပြောကြားပါတယ်
။ women 敦促美方立即撤销有关错误决定
American ရဲ့မှားယွင်းတဲ့အဆုံးဖြတ်ကိုပြင်ဆင်ဖို့တရုတ်ကတိုက်တွန်းပါတယ်။တရုတ်ပြည်တွင်းရေးကိုဝင်ဆွတ်ဖက်နေတာနဲ့တရုတ်အကျိုးစီးပွားထိခိုက်အောင်လုပ်နေတာတွေမရက်ရင်တရုတ်ဘက်ကတံပြန်ဆောင်ရွက်မှုတွေကိုလုပ်သွားရလိမ့်မယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရကပြောကြားသွားတာပါ။ရှင်ကျန်းဒေသရဲ့ဝိကာမွတ်စလင်ထောင်ထဲချီကိုတရုတ်အစိုးရကပြုပြင်ထိန်းသိမ်းရေးစခန်းတွေမှာထိန်းသိမ်းပြီးဖိနှိပ်မှုတွေလုပ်နေတယ်လို့ဝိကာတို့ရဲ့ကိုယ်ပိုင်ယဉ်ကျေးမှုဘာသာယုံကြည်မှုတွေပြအောင်လို့တရုတ်အစိုးရကလုပ်နေတယ်လို့ကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တွေကပြောနေကြပါတယ်။အမေရိကန်ပြည်ထောင်စုမှာဇာလာရင်းနှစ်တရက်ထဲ COVID-19 အတည်ပြုလူနာ6,400ကျော်နဲ့ဆန်ချိန်တက်တင်အောင်များခဲ့ပါတယ်။အတည်ပြုလူနာတွေများနေတဲ့ Arizona, California, Florida နဲ့ Texas ပြည်နယ်အပါအဝင်နိုင်ငံအနောက်ပိုင်းနဲ့တောင်ပိုင်းပြည်နယ်တွေကဆေးရုံတွေရဲ့ ICU အထူးကျက်မှတ်ကုသဆောင်တွေမှာမနိုင်မနေဖြစ်နေကြပါတယ်။ရောဂါကူးသူအရေအတွက်မြင့်တက်နေတာကိုရှော့ချနိုင်ဖို့ပြည်နယ်တွေကစီးပွားရေးလုပ်ငန်းတွေပြန်ဖွင့်တာကိုဆိုင်းထားဖို့အတွက်ကူးစက်ရောဂါဆိုင်ရာထိပ်တန်းဆရာဝန်ကြီး Anthony Fauci ကတိုက်တွန်းနေပါတယ်။ကမ္ဘာတဝန်း COVID-19 ရောဂါဖြစ်ပွားမှုကိုမှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်ရဲ့တောက်ချာနေမနေ့အစောပိုင်းမှတ်တမ်းတွေအရကမ္ဘာတဝန်းအတည်ပြုလူနာ12,000နဲ့3သိန်းနီးပါးရှိနေပါတယ်။ American ပြည်ထောင်စုမှာလည်း3,000ကျော်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုအပေါ်ကမ္ဘာနိုင်ငံတွေဘလို့တုံ့ပြန်နေကြသလဲဆိုတာကို WHO ကျန်းမာရေးအဖွဲ့ကြီးကလည်းစတင်စုံစမ်းနေပါပြီ။နယူးဇီလန်ဝန်ကြီးချုပ်ဟောင်းဟယ်လန်ကလပ်နဲ့လိုင်ဘေးရီးယားသမ္မတဟောင်းအယ်လန်ချာလီးဖ်ဂျွန်ဆန်တို့ဦးဆောင်သွားကြမဲ့စုံစမ်းမှုတွေအတွင်မှာယောဂါကိုမြန်မြန်ဆန်ဆန်ထိထိရောက်ရောက်ထိန်းချုပ်နိုင်ရေးနိုင်ငံတစ်ခုနဲ့တစ်ခုဆောင်ရွက်ပုံတွေကိုလေ့လာသွားကြမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာနေတိုးတပ်ဖွဲ့ဝင်တွေကိုအားဖြည့်ပေးနေတဲ့ဂျော်ဂျီယာစစ်သား28ယောက်မှာ COVID-19 ကာယရောဂါကူးစက်နေတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြကြပါတယ်။ရောဂါကူးနေတဲ့စစ်သားတွေကိုသူတို့နိုင်ငံပြန်ပို့ခဲ့ပြီးစစ်ဆေးရုံမှာကုသမှုဆက်လက်ခံယူနေကြတယ်လို့ဂျော်ဂျီယာကာကွယ်ရေးဝန်ကြီးဌာနအပြောကိုကိုးကားပြီးတော့ဒေသခံသတင်းမီဒီယာတွေကဖော်ပြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာနေတိုးတပ်ဖွဲ့ကိုကူညီအားဖြည့်နေတဲ့နိုင်ငံတကာတပ်ဖွဲ့တွေထဲမှာဂျော်ဂျီယာကတပ်သား900နီးပါးနဲ့အများဆုံးဖြစ်ပါတယ်။ ဒီနေ့တောင်စနေ့ထိအာဖဂန်နစ္စတန်နိုင်ငံမှာအတည်ပြုလူနာ 3,400 လောက်ရှိပြီးတိုက်ဆုံသူ 1,000 နီးပါးရှိပါတယ
်။ VOA American တန်ညဘက်မြန်မာဝတ္တာအစီအစဉ်မျိုးကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 19 kHz 15353ညလိုင်းဒိုမီတာ 25 kHz 11883ညလိုင်းဒိုမီတာ 32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ 190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီကနေ့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ဒီမနက်ကမှာ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းအတွက်အမေရိကန်အစိုးရကနောက်ထပ်ဒေါ်လာ3,000,000အကူအညီပေးသွားမယ်လို့အမေရိကန်တန်ရုံးကဒီနေ့မှသတင်းထုတ်ပြန်ပါတယ်။ဒါကြောင့်ပြီးခဲ့တဲ့ February လကစပြီးဒီမနက်ကမှာ COVID-19 ရောဂါတိုက်ဖျက်ရေးအတွက်အမေရိကန်ကပေးတဲ့အကူအညီစုစုပေါင်းဟာအမေရိကန်ဒေါ်လာ16,000,000,000ရှိသွားပြီဖြစ်ပါတယ်။အခုနောက်ထပ်ပေးလိုက်တဲ့အကူအညီတွေကိုအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ကပေးတာဖြစ်ပြီးထိခိုက်ခံစားလွယ်ပြည်သူတွေနဲ့ပဋိပက္ခဖြစ်နေတဲ့ဒေသကလူတွေကြားမှာရောဂါကူးစက်မှုတွေမပြန့်နှံ့အောင်ထိန်းချုပ်နိုင်ဖို့လူသားချင်းစာနာတဲ့အကူအညီဖြစ်နေပေးတာဖြစ်တယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီအကူအညီတွေကိုမြန်မာနိုင်ငံမှာရှိတဲ့လူတွေရဲ့အသက်ကိုကယ်တင်နိုင်ဖို့အတွက်ပေးတာဖြစ်ပြီးမြန်မာနိုင်ငံမှာ COVID-19 ရောဂါကာကွယ်ရေးအတွက်အမေရိကန်အစိုးရကပေးတာဟာ16,000,000လောက်ရှိဖြစ်ကြောင်းအင်္ဂန်ဝန်ချမအေကနာဒုဒကောင်းမွန်လာစေဖို့ရေရှည်ပူပေါင်းဆောင်ရွက်မှုကိုအားဖြည့်တာဖြစ်ကြောင်းနဲ့ဒီအကူအညီတွေကိုပဋိပက္ခဖြစ်နေတဲ့ဒေသကလူမှုအတိုင်းဝိုင်းတွေပါဝင်နိုင်ငံတော်ဝန်ကလူသားပေါင်းများစွာကိုပေးသွားမှာဖြစ်တယ်လို့အမေရိကန်တန်ရုံးရတန်ရုံးရာကြီးတာဝန်ခံ George Sibley ကပြောပါတယ်။အခုပေးတဲ့အကူအညီဟာချမအေကနာမှာအမေရိကန်ဒေါ်လာ186သန်းအပါဝင်လွန်ခဲ့တဲ့နှစ်20အတွင်းမြန်မာနိုင်ငံမှာကာလရှည်ကြာအကူအညီနဲ့ပေးအပ်ခဲ့မှုစုစုပေါင်းဒေါ်လာ 3.3 ဘီလီယံအပြင်COVID-19 ကာယောဂါတိုက်ဖျက်ရေးအတွက်ထပ်ပြီးပေးတာဖြစ်တယ်လို့ George Sibley ကပြောပါတယ်ခင်ဗျာ။အာရှတစ်လောကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမှာတော့အိန္ဒိယနိုင်ငံမှာဒီနေ့မှာယောဂါကူးစက်သူ 16,500 ယောက်ရှိခဲ့တာကြောင့်နေ့စဉ်ကူးစက်မှုနှုန်းမှာနောက်ထပ်ဆန်းကျင်တင်ခဲ့ပါတယ်။ဒါကြောင့်ဗိုင်းရပ်စ်ကူးစက်မှုနှုန်းအနေနဲ့မြန်မာနေတဲ့အချို့ပြည်နယ်တွေမှာလူတွေကိုအပြင်မထွက်ကြဖို့အမိန့်တွေပြန်ပြီးတော့ထုတ်လိုက်ပါတယ်။ဒါပြင်လွန်ခဲ့တဲ့14နှစ်အတွင်းသေဆုံးသူဟာနောက်ထပ်485ယောက်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကအတည်ပြုပါတယ်။ဒါကြောင့်အခုဆိုရင်အိန္ဒိယနိုင်ငံမှာယောဂါကူးစက်သူ 9,900 ကျော်နဲ့သေဆုံးသူ 11,000 ကျော်သွားပြီဖြစ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာလည်းဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ143ယောက်ရှိရကြောင်းဒါဟာနေ့ရက်သက်တိုက်ကူးစက်သူ100ကျော်တွေ့ရှိခဲ့တာဖြစ်ပြီးတော့စံချိန်သစ်ဖြစ်ခဲ့ပါတယ်။ဒီနေ့မှာနောက်ထပ်လူ100ကျော်ကူးစက်ခံရတာကြောင့်ဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေလည်းပိုပြီးတော့တိုးလာနေပါတယ်။တိုကျိုမှာကျွန်တော်နောက်ပိုင်းကစပြီးတော့ဗိုင်းရပ်စ်ကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာလည်းနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်းဟာစံချိန်တွေမြင့်တက်ခဲ့ပြီးတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံရသူ288ယောက်ကိုတွေ့ရှိခဲ့ပါတယ်။ဒါကြောင့်ဒေသခံတွေအနေနဲ့တယောက်နဲ့တယောက်ခက်ခွန်ဝါနေဖို့မဖြစ်တဲ့ယထားတွေကားတွေနဲ့ဈေးဆိုင်တွေမှာနှာခေါင်းစည်းနဲ့နှာဖုံးတွေတက်ကြဖို့ပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကပြောလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်45ယောက်တွေ့ရှိခဲ့ရကြောင်းယောဂါကူးစက်သူစုစုပေါင်း 13,338 ယောက်နဲ့သေဆုံးသူ288ယောက်ထပ်မင်းရှိသွားပြီဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ယောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်ခင်ဗျာ။အမေရိကန်ကြီးရဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီး James McGovern ဟာထိုင်းဝန်ကြီးချုပ်ကာကွယ်ဦးစီးချုပ်တို့နဲ့ဒီနေ့မှာတွေ့ဆုံခဲ့ပါတယ်။ဒါဟာ COVID-19 ကာယောဂါကြောင့်နိုင်ငံတကာခီးသွားလာမှုတွေရဆိုင်ပြီးတဲ့နောက်ပိုင်းထိုင်းနိုင်ငံကိုပထမဆုံးလာရောက်ခဲ့တဲ့ပြည်ပကအစိမ့်ကိုယ်စားလှယ်အဖွဲ့ဖြစ်ပါတယ်။ဗိုလ်ချုပ်ကြီး McGovern ဟာဝန်ကြီးချုပ် Prior Chan Ocha ထိုင်းကာကွယ်ဦးစီးချုပ် Appeal Council Phone တို့နဲ့တွေ့ဆုံပြီးတော့မဟာဗျူဟာမြောက်လက်တွဲလှုပ်ဆောင်ရေးဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့တယ်လို့ထိုင်းနိုင်ငံမှာရှိတဲ့ American တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။သဘောတူညီချက်အသေးစိတ်ကိုတော့မထုတ်ပြန်ပါဘူး။ဒါဟာအမေရိကန်အစိုးရကဒေသတွေမှာမဟာမိတ်တွေနဲ့ဆက်ပြီးတော့လက်တွဲဆောင်ရွက်သွားမယ်ဆိုတာကိုထက်လောင်းအာမခံလိုက်တာလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်တွင်တရုတ်နိုင်ငံကလွှမ်းမိုးဖို့ကြိုးပမ်းနေရတယ်ကိုတံပြန်မှုအတွက်အမေရိကန်ကအခုလိုလှုပ်ဆောင်လာနေတာပါ။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အမေရိကန်ကထိုင်းနိုင်ငံကိုဒေါ်လာ200,000အကူအညီပေးခဲ့ပြီးထိုင်းဝန်ကြီးချုပ်ကလည်းဒီအကူအညီကိုအတိအမှတ်ပြုတယ်လို့ထိုင်းဝန်ကြီးချုပ်ယုံကဒီနေ့မှသတင်းထုတ်ပြန်ပါတယ်။ဒီတွဲဆောင်ဆွေးနွေးမှုအတွင်းနှစ်ဖက်တောင်းဝန်ရှိသူတွေဟာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်တင်းတင်းကြပ်ကြပ်ချမှတ်ထားတဲ့စီကံချက်တွေအတိုင်းလိုက်နာတဲ့အနေနဲ့နှာခေါင်းစည်းမျက်နှာဖုံးတွေတက်ဆင်ပြီးတော့တွေးဆဆွေးနွေးကြတာဖြစ်ပါတယ်ခင်ဗျာ။မလေးရှားနိုင်ငံမှာတရားဝင်စာရွက်စာတမ်းမရှိဘဲရွှေပြောင်းအခြေချနေထိုင်နေတဲ့သူတွေကိုဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီးမှတ်တမ်းရုပ်ရှင်ရိုက်ကူးခဲ့တဲ့ Al Jazeera ရုပ်သံလိုင်းသတင်းလောက်တွေနဲ့ဝန်ထမ်းတွေကိုစစ်ဆေးမေးမြန်းဖို့မလေးရှားအာဏာပိုင်တွေကဒီနေ့မှဆင့်ခေါ်လိုက်ပါတယ်။ အနာပိုင်းတွေကတော့ဒီမတန်းရုပ်ရှင်ဟာနိုင်ငံရဲ့ပုံရိပ်ကိုထိခိုက်အောင်လုပ်တာဖြစ်တယ်လို့ပြောပါတယ်။သတင်းတော်တွေကတော့အနာပိုင်းတွေဘက်ကဆွဲချက်ကိုလက်မခံဘဲညှဉ်းဆဲခဲ့ကြောင်းသူတို့ရဲ့ရှေ့နေကပြောပါတယ်။ Lock up in Malaysia lockdown ဆိုတဲ့မတန်းရုပ်ရှင်ကိုကာတာအခြေစိုက် Al Jazeera ရုပ်သံလိုင်းရဲ့ 101 East သတင်းအစီအစဉ်ကထုတ်လွှင့်ခဲ့တာဖြစ်ပြီးဒီထဲမှာကိုရိုနာဗိုင်းရပ်စ်ကြောင့်လူတွေကိုအပြစ်မထွက်ဖို့တင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့နေရာတွေမှာအနာပိုင်းတွေဘက်ကဝင်ရောက်စီးနင်းပြီးဖမ်းဆီးခဲ့တဲ့တရားဝင်စာရွက်စာတမ်းမရှိတဲ့အခြေချနေထိုင်သူထောင်ပေါင်းများစွာရဲ့ဒုက္ခတွေကိုအဓိကထားပြီးတော့ရိုက်ကူးထားတာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်မိုဟာရက်တဲ့အစိုးရလက်ထက်မှာအခုလိုမီဒီယာလွတ်လပ်ခွင့်တွေကိုဖိနှိပ်လာနေတာနဲ့ပတ်သက်ပြီးတော့လူခွင့်ရေးအဖွဲ့တွေကတော့စိုးရိမ်လာနေကြပါတယ်ခင်ဗျာ။ဒီကနေ့တောက်ကြနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လှင့်ပေးနေပါတယ်အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေမှာအရသားတွေထိခိုက်ဒေဆုံးရတာနဲ့ပတ်သက်လို့တမ်ဘရော်ကိုကန့်ကွက်တဲ့အနေနဲ့ထောင်ထဲချီတဲ့ဒေသခံတွေဒီကနေ့ဆန္ဒပြတဲ့သတင်းကိုတင်ပြပါမယ်ကျွန်တော်မိုးစော်ပါကြောင်မဲမြို့နယ်မှာတမ်ဘရော်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS2 အကြားပြီးခဲ့တဲ့လအနောင်ပိုင်းကတိုက်ပွဲဖြစ်ပွားရမှာအရက်သား2ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့တာကိုကံကွက်ဆန္ဒပြခဲ့ကြတာပါဒီကနေ့မနက်ခင်း8နာရီလောက်ကနေ10နာရီလောက်ထိဆန္ဒပြခဲ့တဲ့အခြေအနေကိုကိုယ်တိုင်ပါဝင်သူ2ဦးကအခုလိုပြောပါတယ်
မြန်မာတမတော်အနေမှာဘာလို့ဒီရွာတို့ RCS တိုက်ပွဲဖြစ်ပြီးတော့တိုက်ပွဲဖြစ်တာမဟုတ်ဘဲနဲ့ဗနအခြေရွာထဲမှာရွာတို့ရွာသားတွေကိုထွက်ပြေးရလို့ပြောပြီးပြစ်တက်တာရဲ့ဒီရောရန်ရွာသားတွေကိုလမ်းပြဖြစ်ဖမ်းခေါ်ရောမှာနှိပ်ဆက်တာရဲ့ဗနအဲ့အရာတွေကိုဗနကန့်ကွက်တဲ့နေနဲ့ဆန္ဒပြပါဘူးဟုတ်ကဲ့တန်ဃာတော်ရဲ့ခြေရနေလူထုရဲ့ဒီအိုင်းမဲ့ပူပေါင်းမှုဆန္ဒပြကြတောင်းပြီးပါရှင်ဒါလက်မှတ်ကရတဲ့ဆာပါတီမင်းရင်ပါတီတခုမှပါဝင်ဆက်ချက်တော့မရှိရင်ကိုမတော်ကိုယ်စားလှယ်ရတော့ဒီခွင့်ပြုချက်ရအောင်တို့ကူညီရဗနဒီခွင့်ပြုမိတ်တယ်ဗနခွင့်ပြုမိတ်ကူညီရပဲရှိရဗန
ဆန္ဒပြသူတွေဟာတမ်ရော်ကရိုင်းနဲ့ပြစ်တက်ခံရသူများဆိုတဲ့စာတမ်းနဲ့ဓာတ်ပုံပိုစတာတွေကိုကန်ဆောင်ခဲ့ကြတာပါ။ကြောင်မဲမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညံကဆန္ဒပြသူတွေကိုရဲကတားမြစ်ကြတွေရှိခဲ့ကြောင်း VOA ကိုအခုလိုပြောပါတဲ့။
အဲ့ဒီဆန္ဒပြတာကိုပထမခွင့်ပြုဖို့ရှိရပေါ့ကျွန်တော်တို့ကြားရတယ်လို့ပေါ့ပြည်ဝင်နဲ့စာတင်တော့နော်ဒါမနေ့ညကကိုဗစ်အကြောင်းပြပြီးတော့မှခွင့်မပြုဘူးဆိုတော့ဖြစ်ပြန်ရောအဲအဲ့လိုခွင့်မပြုဖြစ်တော့ရွာလူလူထုကတော့နောက်မဆုတ်တော့လေခွင့်ပြုလို့တော်တော်ပြမှာပဲအဲ့လိုပုံစံဖြစ်တော့တော့ပေါ့ရဲကဒီမနေ့ကျတော့မြို့ဝင်နေရအဓိက main line ရဲ့ရန်ကင်းလိုင်းရဲ့ဒီလိုတန်ဆူးကျိုးလေးနဲ့ဒီလိုလုံခြုံရေးယူပြီးတော့ပေးမဝင်ဘူးပေါ့နော်
ရဲကတားမြစ်တာတွေရှိပေမဲ့ပြဿနာတစုံတရာမရှိပဲပြီးဆုံးသွားတယ်လို့လဲဦးဆိုင်ထွန်းညံကဆက်ပြောပါတယ်
။ဆိုဆန္ဒပြဓမ္မလေးလာတဲ့ချိန်မှာအဲ့မှာသူတို့မဝင်ဘူးဒီတိုင်းရက်ပြီးတော့ကြွေးကြော်နေတယ်နော်။အဲ့ဒီချိန်မှာကျွန်တော်ကရောက်သွားတယ်ရောက်တော့ဆိုကိုကတော့ဟိုပြဿနာဖြစ်မှာချက်လို့တွားတော့နော်။ဆိုတော့ကလှုပ်လှုပ်လှုပ်နဲ့လူအုပ်ကများလာတယ်လူအုပ်များတော့ကြွေးကြော်တယ်ငယ်ငယ်များလာတဲ့ချိန်ကတော့ရဲကလည်းနောက်ပိုင်းတော့မထိန်နိုင်ဘူးနော်မထိန်နိုင်တော့ဒိတ်တာနဲ့တော့မရှိဘူးရဲကတော့လက်နဲ့မပါဘူး။အဲ့ဒီတိုင်းမထိနိုင်ရင်တော့ဖွင့်လိုက်တယ်ဖွင့်လိုက်တော့အဲ့မတို့လူချင်းနဲ့နေရာတို့လဲပြီးတော့မှတန်းစီဆန္ဒပြတော့သူလည်းအေးဆေးဆေးပြန်ပြီးတော့မှပြီးတော့ဗောနော
်ဒီဆန္ဒပြပွဲမှာဒေတာက2000ကျော်လောက်ကိုခွင့်ပြုချက်မရပဲဆန္ဒပြဖို့ဥဆောင်ခဲ့သူတွေအဖြစ်ကြောင်မဲမြို့နယ်ဟဲကွေရွာနေဦးဆိုင်တမ်းပေါင်ဦးဇော်တိကနဲ့ဦးအာလီယာတို့ကိုငင်းချမ်းစွာစူဝေးခြင်းနဲ့ငင်းချမ်းစွာစီတန်းလှဲ့လှဲ့ခြင်းဆိုင်ရာပုံမှန်19နဲ့ကုစက်ယောဂါကာကွယ်နေနေဆိုင်ရာဥပဒေပုံမှန်18တို့နဲ့သက်ဆိုင်ရာဌာနတွေကအမှုဖွင့်ရေးယူသွားမှာဖြစ်ကြောင်းတမ်းမော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်ကြောင်မဲမြို့နယ်အတွင်းမှာပြီးခဲ့တဲ့လနောက်ဆုံးပတ်ကကျမ်းဘော်နယ် RCSS တပ်ဖွဲ့တို့အကြတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ရမှာဇွန်လ29ရက်နေ့မှာတော့ကြောင်မဲမြို့နယ်ပန်းချန်ကျေးရွာမှာကျမ်းဘော်စစ်ကြောင်းကပစ်ခတ်တာကြောင့်အရသားတဦးသေဆုံးပြီးအမျိုးသမီးတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လမ်းပြတဦးရိုင်းနှီးခံရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ကြောင်မဲမြို့နယ်အမျိုးသားလွှတ်တော်ပြည်နယ်လွှတ်တော်နဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကလည်းဒီပစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့လူခွင့်ရေးကော်မရှင်ကိုညစ်ကြရပ်ခံထားပါတယ်တမ်ဘော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်မှာတော့တိုက်ပွဲဖြစ်စဉ်မှာလက်နက်ငယ်ထိမှန်တာကြောင့်အရသားတဦးသေဆုံးပြီးနှစ်ဦးထိခိုက်ခဲ့ကြောင်းဖော်ပြထားပေမဲ့ဘသူလက်ချက်ဆိုတာကိုတော့ရှင်းရှင်းလင်းလင်းဖော်ပြမထားပါဘူးကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
ကျမဆုမမရှင် အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့စီစဉ်ပေးမှုနဲ့နေရပြန်လို့တဲ့ဂျော်ဒန်ရောက်မြန်မာအလုပ်သမားတွေမကြခင်မှာ rally flight နဲ့အိမ်ပြန်ကြရတော့မယ့်အကြောင်းနဲ့ကြံနေသေးတဲ့မြန်မာအလုပ်သမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုတင်ပြပေးကြပါတယ်။ COVID-19 ကပ္ပကံရောဂါရိုက်ခတ်မှုကြောင့်နိုင်ငံတကာမှာစီးပွားရေးတွေထိခိုက်ပြီးလုပ်ငန်းတွေတချို့ရပ်နားလိုက်ရတဲ့အချိန်မှာတော့ပြည်ပရောက်မြန်မာနိုင်ငံသားအလုပ်သမားတွေအလုပ်လက်မဲ့ဖြစ်ဒုက္ခရောက်ကြရပြီးမြန်မာပြည်ကိုအမြဲဆုံးပြန်ခေါ်ပေးဖို့တောင်းဆိုနေကြတာပါ။အထူးသဖြင့်ဂျော်ဒန်ရောက်မြန်မာအလုပ်သမားတွေအတွက်တော့ဂျော်ဒန်နိုင်ငံနဲ့မြန်မာအစိုးရကြားတရားဝင်တန်တမာဆက်ဆံရေးမရှိတဲ့အတွက်သူတို့တွေမိခင်နိုင်ငံပြန်နိုင်ရေးအစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကစီစဉ်ဆောင်ရွက်ပေးခဲ့လို့အခုဆိုရင်တော့ပထမဆုံးအတုပ်အနေနဲ့စုစုပေါင်း140ဦးပြန်ခွင့်ရတော့မယ်လို့အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးကဇူလိုင်လ9ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။ဒီပထမအတုပ်ထဲမှာကိုဝင်ဆောင်မိခင်တွေနဲ့ရင်ဝင်ပိုက်ကလေးတွေကိုဦးစားပေးထည့်သွင်းထားပြီးနောက်ထပ်ကြံတဲ့အလုပ်သမားတွေပြန်ခွင့်ရမယ့်အခြေအနေကိုတော့ကမဲရန်ဗီကအထည်ချုပ်ဆက်ယုံကအလုပ်သမားမမမို့ခိုင်ကရှင်းပြပါတယ်။
ပထမဆုံးအတုပ်ကဘယ်လိုလူမျိုးလဲဆိုတော့အခုစက်တမတ်ကျူကရီရဲ့ဒီဘက်ကနောက်ထပ်ရစ်ပိုင်းရဲ့အဆက်ယုံနှစ်ယုံရဲ့ညီမတို့ဆက်ယုံကဒီလိုရောက်တာဆက်မနာပိုင်းတို့တလပိုင်းတို့အဲ့လိုမျိုးလူမျိုးတွေကိုကကြတော့လူမှုဖွယ်ရေးသေးပေါ့နော်ညီမတို့အဲ့ဒီခလာကြီးဆိုတာလေမယူတော့ဘူးဆိုပြီးလက်မှတ်ထိုးလိုက်တဲ့လူမျိုးတွေအခုပထမဆုံးအတုပ်မှာပါသွားတယ်ညီမတို့ကြတော့ဒီလူမှုဖွယ်ရေးသေးကိုညီမတို့ကနည်းနည်းများတယ်ပါလေအဲ့လိုဆိုတော့ညီမတို့ကစောင့်ယူမယ်ဆိုတော့ဒါပေမဲ့နာမည်ဆင်းလေးတစ်ခုဖက်လာပြီဆိုတော့ညီမတို့ကနည်းနည်းတော့အားရှိတာပါမယ်
အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကအလုံရှင်အလုံသမားဆိုင်ရာအကျိုးစီးပွားတွေအတွက်တော့တပ်ဆိုင်ရာအလုံသမားဥပဒေနဲ့အညီအလုံသမားတွေရဲ့ရပိုင်ခွင့်အတွက်အလုံရှင်အလုံသမားပြည်လဲအောင်ညှိနှိုင်းကြဖို့တိုက်တွန်းထားပါတယ်။ဒီပေါ်မှာတော့ကြံခဲ့တဲ့အလုံသမားတွေဘက်ကဂျော်ဒန်ဆိုရစီကရဖို့မျှော်လင့်ဆောင်ဆိုင်နေကြပါတယ်လို့ခမဲတဲ့ဗီကာအထက်ချုပ်ဆက်ယုံကလုံတဲ့ရဲ့အလုံသမားတူဖြစ်တဲ့မတ်ပူပူကပြောပြပါတယ်
။ဗိုက်ကြီးတဲ့နှစ်ယောက်ကနှစ်ကြီးသမားအဲ့နှစ်ယောက်ပဲပါတယ်။လူမှုကူလွန်ရေးကြီးတွေမယူပါဘူးဆိုတဲ့ဟာကိုသူတို့အစာကျုံနဲ့လက်မှတ်ထိုးခိုင်းတာအဲ့စာချုပ်ကိုလည်းကလေးတွေကပြင်ကျင်စောနဲ့ပေါ့နော်။ကျန်ရပြောဆိုပြီးတော့စာချုပ်ကိုအမှလက်မှတ်ထိုးထားကြတယ်။အဲ့ဒါကြတော့ဒီကိုယ့်ရဲ့ရပိုင်ခွင့်နဲ့တခုမှမရတော့ဘူး။အဲ့လိုမျိုးညီမရဲ့အရေးကြောက်ပြီးတော့ထိုးကြတယ်။အများကြီးပဲအရောက်တရာတော့အဲ့ဒါမှညီမတို့ကမပါဘူး။ညီမတို့ကကြတော့ကျန်မစင်းဖောက်မဲကြည့်ရတယ်။ဒီခါလာကြီးယူမယ်ဆိုတဲ့ဟာကိုသူတို့ပြောပြီးသားအတွက်ညီမတို့ကအဲ့ဒီတဲမှာမပါဘူး။အခုလည်းဘာမှမသိရတယ်အခုသူများဆက်ရုံတွေကအဲ့လိုမျိုးပတ်စံတွေကိုပေးတဲ့ဟာပေးပြီးွားပဲအပြီးတော့မပေးရတယ်ဒီဆက်ရုံကပတ်စံနဲ့ပတ်သက်ပြီးလုံးဝကိုပေးဖို့မရှိဘူးအခုချိန်ကြီးလည်းကျမတို့အဲ့ပတ်စံကိုစောင့်နေတာလက်ထက်မှာတပြားမှလည်းမရှိတော့ဘူးပလန်ပြောတော့ဒီပတ်စံတွေကျမတို့မရအောင်ဆိုပြောရအောင်အစိုးရနဲ့ပြောမြန်မာနိုင်ငံအစိုးရနဲ့ပြောဒီပတ်စံတွေကလေးတွေပတ်စံရပ်ပိုင်ခွင့်မှလည်းပေးရမယ်ပေါ့နော်ဟိုမပေးသေးတဲ့ဆိုရင်ဟိုဘက်ကလည်းလာမခေါ်ဘူးလို့ပြောတယ်အဲ့လိုမျိုးပြောတော့ဒီဘက်ကအိဆာ50 50လို့ပြောတယ်ရှင်အခုဒါ50 50ဆိုမယ်အခုသူတို့ကစာချုပ်နဲ့ကိုလက်မှတ်ထိုးခိုင်းတာသိလား
ကျန်းမာရေးအလုပ်သမားတွေအတွက်တော့တနေ့၃နဲ့ထမင်းနဲ့ဟေလောင်းကအောင်ကျွေးဖို့စာချုပ်ကာလမပြည့်ခင်ပြောင်းခြင်းသူတွေရော်ကျေးမပေးပဲပြောင်းရဖို့ဖြစ်နိုင်ရင်လေရင်လက်မှတ်ဖိုးပါစီစဉ်ပေးဖို့တွေကိုစက်ယုံနဲ့ညှိနှိုင်းပေးထားတယ်လို့အစ္စရေးနိုင်ငံဆိုင်ရာမြန်မာတပ်ရုံးဘက်ကထုတ်ပြန်ထားပါတယ်အရင်တုန်းကတော့လုပ်ငန်းခွင်ရန်သားခံလိုက်ရတဲ့အလုပ်သမားတွေမှာဝင်ငွေကလည်းနေ့စဉ်မရှိတဲ့အတွက်စားနပ်ရိက္ခာအတွက်ပါအခက်အခဲဖြစ်ခဲ့ကြရပေမဲ့အခုတော့အဆင်ပြေစပြုလာပါပြီလို့မမမိုခိုင်ကပြောပါတယ်ဒီ
နေ့ရည်ရွယ်ချက်ဒီလိုပြောပုံစံမျိုးအခုဆိုစီလေးပါလို့လည်းပတ်ပါလာပါစားနေတဲ့ရည်ရွယ်ချက်ဖြစ်လာပါပြီဒီနေ့ရည်ဟုတ်ကဲ့ခမင်းဆိုလည်းလူတော်ရယူလို့ရတယ်အခုလိုစီစဉ်ပေးတဲ့အတွက်လည်းအစိုးရဘက်ကလည်းအားကြီးကျေးဇူးတင်ပါတယ်လို့
နားနဲ့ချီအလုံးလက်မဲ့ဖြစ်ဝေဝေမရှိစားစရာနေစရာအခက်အခဲအတော်လေးအကျတဲဖြစ်နေကြရချိန်မှာအခုလိုပြန်ခွင့်ရမယ့်အခြေအနေတစ်ခုပေါ်လာတဲ့အပေါ်မှာတော့အလုံးသမားတွေဘက်ကဝမ်းသာနေကြတယ်လို့မတ်ပူပူကပြောပါတယ
်ပြန်ကျေးဇူးတင်ပါတယ်အမားတို့လည်းကျေးဇူးတင်တယ်အခုအမားတို့ကတစ်ဆင့်ပေါ့နော်အခုပြန်ရတဲ့လူတွေလည်းအမားတို့ကိုလည်းကြောက်ကြပါတယ်အဲ့လိုအမားတို့တွေကြောက်လာတယ်ပေါ့နော်သူတို့တွေတင်ရတယ်ဆိုပြီးတော့ရန်ဝမ်းသာတယ်တော်တော်ကြောက်ရတယ်ပါတယ်အခုဆိုရင်ဒီမှာကိုရှိတဲ့ပစ္စည်းတွေလည်းရောင်းချပြီးတော့အခုနေနေရတာ
ကျေးဇူးရည်လေးရည်နဲ့ပြန်ကြရမယ်မြမတွေဟာလေးရည်ပြန်တန်းချိန်တစ်လျှောက်လုံးအစားအသောက်တည်ခင်းချိန်မှာအပ face map နဲ့နှာခေါင်းစည်းတွေတက်ဆင်ထားရမှာဖြစ်ပါတယ်လေးရည်လက်မှတ်ပြပစ္စည်းအပ်တဲ့အချိန်လေးမော်တက်ချိန်မှာတော့အပူချိန်တိုင်းအချားရှိမရှိစစ်ဆေးပြီးအချားမရှိမှတင်ဆောင်သွားမှာဖြစ်ပါတယ်မြမတွေငယ်ကိုပြန်ရောက်တယ်ဆိုလို့ရှိရင်လည်းပြီးသက်ခွဲခြားနေရမယ့်စီကတ်ချက်တွေကိုတိတိကျကျလိုက်တာဆောင်ရွက်ပေးဖို့ကိုလည်းအစ္စရေးနိုင်ငံဆိုင်ရာမြမတန်ရုံးဘက်ကတိုက်တွန်းထားပါတယ်ဂျော်ဒန်နိုင်ငံမှာတော့ COVID-19 ကံရောဂါကြောင့်လက်ရှိအခြေအနေတေဆုံးသူပေါင်း10ဦးထိရှိပြီးကူးစက်ခံရသူပေါင်းက1169ဦးဝန်းကျင်ထိရှိနေပါတယ်ရှင်ကျမစုမမ
ကိုဗစ် -19 ကပ်ရောဂါကာလအကန့်အသတ်တွေကြားကျင်းပမဲ့ရွေးကောက်ပွဲမှာချုံလာမဲ့စိန်ခေါ်မှုတွေအပေါ်စိုးရိမ်မကင်းဖြစ်သူတွေနဲ့သတင်းမီဒီယာတွေလည်းပါဝင်လာတဲ့အကြောင်းပြောပြပေးကြပါတယ်ကျမမိခါပါကျင်းပဖို့လေးလလောက်သာလိုတော့တဲ့အချိန်အထိရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ပြပြဝဝမသိရသေးတဲ့အပေါ်နိုင်ငံရေးအတိုင်းဝိုင်းကစိုးရိမ်မကင်းတဲ့သဘောထားတွေဖတ်ပေါ်နေသလိုသတင်းမီဒီယာတွေအနေနဲ့လည်းသတင်းရယူမှုတွေနဲ့ပတ်သက်လို့အခက်အခဲတွေကြုံရမှာကိုစိုးရိမ်နေကြပါတယ်။အ အထူးသဖြင့်ကက်ယောဂါနဲ့ကြုံနေရချိန်မှာနိုင်ငံရေးလှုပ်ရှားမှုတွေကိုအကန့်အသတ်နဲ့သာဆောင်ရွက်နေရချိန်တရင်းမီဒီယာတွေရဲ့အခန်းကဏ္ဍကပိုအရေးကြီးလာတာကိုပြောင်းစုရေးကောက်ပွဲကော်မရှင်လိုတက်ဆိုင်ရာအဖွဲ့အစည်းတွေဘက်ကသဘောပေါက်ဖို့လိုအပ်တယ်လို့ထောက်ပြလာသူကတော့ NHK သတင်းဌာနကကိုတီဟာသွေးပါ
တော့ဒီကိုဗစ်ကအနေထားကရှိနေတော့ဘယ်လိုဖြစ်စင်ကြမဖြစ်တဲ့လားတော့ဘောနော်ကျွန်တော်တို့အမြင်ပြောရရင်မီဒီယာတွေဘက်ကလည်းလိုအပ်တယ်အစိုးရဘက်ကလည်းလိုအပ်တယ်ဟိုကိုဗစ်ထိခိုက်မှုရှိရယ်ကိုဗစ်ကိုစိုးရိမ်ရတဲ့အနေထားပေါက်ပါဆိုလို့ဆိုရင်အစိုးရကဘယ်လိုကျင်းပပါလဲအဲ့မှာတော့မီဒီယာရဲ့ဆိုင်ကဏ္ဍဘယ်လိုလဲဆိုတာကိုသူတင်ဖြစ်စင်ရလို့ကမှဖြစ်လို့မရဘူးဒီကောက်ကတည်းကပဲကျင်းပမှာဆိုရယ်ခိနိုင်ရင်မျက်မျိုးသုံးမျိုးပေါ်မှာသူဘက်ကပြင်ဆင်မှုလုပ်တယ်လေအဲ့လိုလုပ်နေတဲ့အချိန်မှာလည်းမီဒီယာတွေနဲ့ဆွေးနွေးတယ်ဘလို့ချင်းနေလို့ဆိုလို့ဆိုရင်ဘလို့လုံးတယ်ဆိုတော့ပြန်ပြန်လဲတောင်းတယ်ဘလို့ဒီဘက်ကစစ်ကြီးတဲ့ရန်ရှင်လဲမိကြတယ်တော့အဆင်ပြေရလားလို့ပြန်ပြီးနေတယ်ကျွန်တော်တို့ဒီမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအလားအထုဆိုင်ရာဌာနဆိုင်ရာတွေရောကျွန်တော်တို့ဒီမီဒီယာဆွေးကြီးတွေရောဒီကိစ္စတွေပေါ်မှာဒီလိုလုံးလုံးဆွေးနွေးပွဲလေးကိုအားမျိုးပေါ့နော်မီဒီယာတို့လက်ခွင့်အားနေရင်ဒီရုပ်တော်ပေါ်ကလက်ကံပေါ်ရတယ်လေအကြောင်းလဲရှိနေတာပေါ့အင်းပွားဖို့ဖြစ်နေတာမဟုတ်ဆိုအမှန်အရေးကြီးပါတယ်သူချုပ်တင်ပြီးတော့စဉ်းစားပြီးတော့ပြင်ဆင်ထားဖို့အလုံးတိုင်းနဲ့နားဖို့ပေါ့နော်ဆွေးနွေးထားဖို့ညှိနှိုင်းထားဖို့လုပ်ပါလေ
ဒီသတင်းပတ်သက်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေနဲ့သမရဦးဝင်းကြီးတွေ့ဆုံရမှာတော့လွတ်လပ်မျှတာတဲ့ရွေးကောက်ပွဲကြီးကျင်းပနိုင်အောင်စီစဉ်ဖို့ပြောဆိုထားပါတယ်ရွေးကောက်ပွဲလုပ်ငန်းရှင်တွေနဲ့ပတ်သက်လို့မှတ်မှတ်မှတ်ကန်ဟောပြောလှုံ့ဆော်မှုတွေကိုထိန်းချုပ်ဖို့အတိပေးရုပ်သံအစီအစဉ်တွေဇက်လန်းတွေတချင်းတွေထုတ်လွှင့်ဖို့နဲ့အမုန်းစကားတွေမပြန့်ပွားအောင်ထိန်းချုပ်ဖို့လိုအပ်ကြောင်းလည်းတတိပေးပြောဆိုသွားခဲ့ပါတယ်သတင်းစာဆရာဦးစုသူအောင်မြင့်ကတော့ရွေးကောက်ပွဲလုပ်ငန်းစဉ်တမတမတ်ကြဖို့ကသတင်းမီဒီယာတွေအတွက်တာဝန်ရှိဆုံးဖြစ်တယ်လို့သူကမြင်ပါတယ
်။စိန်ခေါ်မှုကတော့အဓိကတော့မီဒီယာသမားတွေထဲမှာကိုယ်တိုင်ကဟိုအရှိမကြုံခဲ့ဘူးလို့ပေါ့နော်။သူကကွဲပြားဖို့လို့လေ။သူကရေယူနိုင်ငံသားမဟုတ်ဘူး။ဒါမီဒီယာလုပ်ငန်းလုပ်နေတယ်ဆိုတော့အခါကျတော့သူကြိုက်တဲ့ဘက်တစ်ဖက်ဖက်ကိုသူ့ရဲ့လုပ်ငန်းကနေပြီးတော့မှပင်လိုက်မှုတွေပါလိမ့်မဖြစ်အောင်သူအဓိကထိန်းသိမ်းရမှာအဲ့ဒါအရေးကြီးဆုံးပဲ။သူ့ရဲ့အလုပ်ကကိုကြိုက်တဲ့ဘက်ကိုကိုကရက်တည်ပြီးတော့မှအလုပ်လုပ်ဖို့မဟုတ်ဘူးလေအများပြည်သူကိုအသိဉာဏ်ဖွင့်ပေးဖို့ပြီးတော့မှနောက်ပြည်သူတွေအနေနဲ့သူတို့ကြိုက်တဲ့ဟိုအဖွဲ့အစည်းပါတီကြိုက်တဲ့လူပုဂ္ဂိုလ်ကိုမဲပေးနိုင်မှုအတွက်ကိုကမီဒီယာဘက်ကနေပြီးတော့မှအချက်လက်ပံ့ပိုးဖို့ကူညီဖို့အဲဒီဥစ္စာလုပ်ဖို့ကတော့အဓိကစိန်ခေါ်မှုပဲဖြစ်မယ်ချန်နယ်ဥစ္စာကတော့
ကက်ယောဂါကာလာကန်တက်ချက်တွေရှိနေပြီးမဲ့ရွေးကောက်ပွဲကိုနိုဝင်ဘာ၈ရက်နေ့မှာကျင်းပမှာဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာထားပြီးနိုင်ငံရေးပါတီတွေမဲဆက်စီယုံခွင့်ပြုတဲ့အကြောင်းကိုလည်းကြေညာထားပါတယ်။ဒါပေမဲ့လည်းကက်ယောဂါကြောင့်စံကြမှုတွေကြုံနေရတဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့သတင်းထုတ်ပြန်မှုပိုင်းတွေမှာအားနေတယ်လို့လည်းနိုင်ငံရေးပါတီတွေကမြင်ကြသလိုဒီလိုအားနေချက်တွေကြောင့်လွတ်လပ်မျှတမှုတွေကိုထိခိုက်မှာကိုလည်းစိုးရိမ်နေကြပါတယ်။သတင်းစာဆရာဦးတီဟာတွေကတော့ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေမှာတိုးတက်အောင်လုပ်ဆရာတွေရှိနေတယ်ဆိုတာကိုလက်ခံပါတယ
်။ဒီကောက်ပွဲကော်မရှင်ကဒီလိုမျိုးတုံ့ပြန်မှုလေးကိုရယ်ဆိုရင်တော့တက်တာရှိရအမှန်ပဲဘာလို့ဆိုအထူးသဖြင့်ဒီဇလက်ဒီတရားများကရွေးကောက်ပွဲဖြစ်ဖို့ဆိုချင်တယ်။ဒီရားခံကဏ္ဍနဲ့ဒီကျင်းဆက်မှုလွတ်လပ်ဖို့ကလည်းအမှန်ကရေးပါတာပဲနော်။ဆိုတော့တကယ်လွတ်လပ်ပြီးတရားများကရွေးကောက်ပွဲကိုပေါ်ဆောင်ဖို့စိတ်ကူးစိတ်ကမ်းရှိလို့ဆိုရှင်တော့ဒီရားရဲ့အတောက်တင်မှုကိုပို့ပြီးတော့ဒီရားခံကြည့်တယ်။အဲ့ဒီအတွက်ကိုဟိုပုံပွန်တော်မှကျွန်တော်တို့ဒီရှင်းလင်းပွဲလေးတွေလုပ်ကြည့်တယ်။အဲကျွန်တော်အခါအားလို့ဆိုဆက်တွေ့တဲ့အခါမှာလည်းတို့လာလာနဲ့တက်တူရတုံ့ပြန်မှုလို့ပဲ
သမရာဦးဝင်းမြင့်ကတော့ရွေးကောက်ပွဲကိုလွတ်လပ်မျှတပြီးပွင့်လင်းမြင့်တောင်မှုရှိရှိအများလက်ခံနိုင်အောင်ကော်မရှင်ကဆောင်ရွက်ဖို့နဲ့အစိုးရအဖွဲ့အစည်းတွေကလည်းပူးပေါင်းဆောင်ရွက်ဖို့ဗုဒ္ဓဟူးနေ့ကနေပြည်တော်မှာကော်မရှင်တာဝန်ရှိသူတွေအစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံရမှာမှတ်ကြားထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Video နဲ့ Jurus Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ် COVID-19 ကာယရောဂါကာလအိမ်ထဲမှာနေကြရတဲ့အချိန်အစားအသောက်မှာယူသူတွေများလာတာကြောင့် online လုပ်ငန်းတွေတွင်ကျေလာပေမဲ့ကျန်းမာရေးအတွက်စိတ်ချရရလားဆိုရင်မိကုန်တွေလည်းရှိနေတဲ့အကြောင်းကိုပြောပြပေးပါမယ်ကျွန်မကတော့စုစုပါ
ကယောဂကာလကန့်သက်ချက်တွေကြောင့်အင်တာနက်ကနေဆေးရောင်းလာပြီးပိုပြီးတွင်ကျလာရမှာစားတောက်ကုန်လုပ်ငန်းတွေလည်းရှေ့တန်းကနေပါဝင်လာပါတယ်။အရင်တော့ကတော့ကွန်ပျူစီးတွေကတည်းကအင်တာနက်ကနေတဆင့်ရောင်းဝယ်တာများပဲမဲ့အခုခါမှာတော့အွန်လိုင်းကနေအစားအသောက်တွေမှာယူပြီးအင်တာနက်ရောက်ပို့ဆောင်တဲ့စနစ်လည်းမြန်မာနိုင်ငံမှာဆက်စားလာကြတာပါ။ဒါပေမဲ့လည်းဒီလိုအင်ရောက်လိုက်ဖို့တဲ့အစားအသောက်တွေဟာတန င်းကွက်မှုတွေအားနည်းတဲ့မြန်မာနိုင်ငံမှာတနေ့တခြားခေတ်စားလာနေတဲ့အွန်လိုင်းကနေအစားအသောက်ဖြန့်ဖြူးမှုတွေကိုစနစ်ကျစီမံခန့်ခွဲဖို့လိုမယ်လို့စားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဥပအုပ်ခိုင်ကပြောပါတယ်
ဟိုမရှိမနေဒီ online shopping ကိုအားကိုးရတာတွေဒီ delivery တွေကိုအားကိုးရတာတွေနဲ့ကြည့်နေတဲ့အတွက်တော့ဟိုဒီလုပ်ငန်းကတော့ဆက်ပြီးတော့ပြင်ကျင်နေဦးမှာပဲဒါပေမဲ့ဒါကိုစနစ်တကျဟလာကြည့်ကြဖို့အခုတော့လိုပါတယ်ဟလာသက်ဆိုင်ရာအစိုးရဌာနတွေအနေနဲ့ဟလာစားသုံးမှုရာဥပဒေဌာနအဖြစ် FDA အဖြစ်ဒါတွေကိုစနစ်တကျ online shopping တွေနောက်ပုံတင်ဟလာဌာနမှာဟလာခွင့်ပြုချက်ယူနောက်ပုံတင်လောက်တာမျိုးပေါ့နော်အဲ့ဒါမျိုးတွေတော့လိုအပ်နေတယ်ပေါ့နော်
မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုတ်ကေရေးဌာန FDA အနေနဲ့လေးဈေးကွက်ထဲမှာရှိတဲ့ကုန်ပစ္စည်းတွေကိုစစ်ဆေးတာမျိုးတွေရှိပေမဲ့စားတောက်ဆိုင်ကအစားအသောက်တွေကိုတော့စစ်ဆေးလို့မရှိဘူးလို့လည်းမန္တလေးတိုင်းပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာတန်းတန်းမြင့်ကပြောပါတယ
်ဒီ market survey တွေလုပ်ကြည့်နမူနာတွေပေါ့ကွငပီတွေကောက်တယ်ထုတ်တယ်မလားငရုတ်ပြီးမှုန်တွေကောက်တယ်လက်ဖက်တွေကောက်တယ်စိုးစီးတွေပါဝင်မှုရှိမရှိပေါ့တော့တာရှိခံတဲ့ဆေးဝါးတွေပါဝင်မှုရှိမရှိကြည့်ကိုတော့ဒီမှာဒီမှာရှိနေတဲ့စားတောက်နဲ့စီးပွားကုကေရီဌာနကမပုံမှန်လေးဆောင်ရင်းနေတယ်ဒါပေမဲ့ခုနစားတောက်ဆိုင်ကြီးမှာချက်ပြုတ်ပြီးရောမှာရောင်းနဲ့အစားအစာတွေပေါ်မှာကိုတော့ sample ကြီးစစ်တာလို့ပြောရတော့ပုံမှန်ကရူတီးမှာတော့အမတို့အိတ်မလုတ်ဖြစ်ဘူးပေါ့နော်ဘယ်ဒီမှာလုတ်ဖြစ်လဲဆိုဒီလိုပေါ့ပြည်သူလူထုတွေရဲ့ဒါအကျိုးချောင်းလေးတွေနဲ့တိုင်ကြားလာတယ်တင်ကြလာတယ်ဟာလေးတွေရှိလာမယ်စားတောက်နဲ့ပတ်သက်ပြီး poison ကြီးဖြစ်လို့ဒီစားတောက်တွေကိုစစ်နေဆိုရင်လူ့ကျန်းမာရေးတပ်ခွဲကစစ်ပေးတယ်လို့စားတောက်နဲ့စီးပွားကုတ်ကိဌာနကလည်းစစ်ဆေးပေးတာပေါ့ညီမတွေဒါချက်ပြုတ်ပြီးလေဟာဒီပေါ့နော
်နိုင်ငံတကာငွေပေးချေရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ ACI Worldwide ရဲ့စံစစ်ချက်အရကယောဂါကြုံနေရခြင်းကဘာတဝန်းအွန်လိုင်းကနေအယောင်းဝယ်လုပ်ကြတဲ့ e-commerce လုပ်ငန်းတွေစံချိန်ချိုးလောက်အောင်မြင့်တက်လာခဲ့တာပါယောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့အိမ်တွေမှာသာနေကြရတဲ့အချိန်မက်ရှ်လာတဲ့လက်ကားလုပ်ငန်းတွေကငွေပေးချေမှုပမာဏဟာအရင်တစ်နှစ်ကနေရှင်ရင်84ရာခိုင်နှုန်းတိုးလာသလိုအွန်လိုင်းကိန်းကစားတဲ့လုပ်ငန်းတွေမှာတော့69ရာခိုင်နှုန်းတိုးလာကြောင်းလည်းပြောဆိုထားပါတယ်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပ
ါ COVID-19 ရေပေါ်ကာလတော်လာလှုပ်ရှားမှုတွေကန့်သက်ထားခဲ့ဖြစ်တဲ့ထိုင်းနိုင်ငံမှာမကြာသေးခင်ကနေစလို့လူမောင်ခုံမှုတွေကိုတိုးမြင့်နှိမ်နှင်းလာနေရကမြန်မာနိုင်ငံသားတွေလည်းဇက်တိုက်ကူသလိုဖမ်းဆီးခံရတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျမမအေးမှာပါ။လူမောင်ခုံမှုတွေနဲ့တရားမဝင်နေဆက်ချက်တော်မှုတွေကိုထိန်းချုပ်ဖို့ကြိုးစားနေချိန်မှာပဲမြန်မာနိုင်ငံနယ်စပ်မှာအဖမ်းဆီးတွေတိုးလာနေပါတယ်။မနေ့တုန်းကလည်းထိုင်းမြန်မာနယ်စပ်တပ်ခရိုင်မဲလမမြို့နယ်ဗန်းနံကူကြီးရွာအနီးမှာအချိန်ချင်းချင်းနဲ့မောင်းလာပြီးလိုင်စင်နံပါတ်ပြမပါတဲ့ကားတစ်စင်းကိုထိုင်းရနာပိုင်းတွေကလိုက်လံဖမ်းဆီးခဲ့ရာကနေတရားဝင်အထောက်အထားမရှိတဲ့မြန်မာနိုင်ငံသား၁၀ယောက်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံသားတွေကိုတော့စစ်ကက်ကားရဲ့နောက်ခန်းမှာပြည့်ဝတင်ဆောင်လာတယ်လို့လည်းရောင်ကြီးဦးလုံသမားဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုရှင်းပြပါတယ်
။ဒီထိုင်းဘက်ကထိုင်းရဲရရှိတဲ့ရဲဌာနတွေကနေဖမ်းဆီးနိုင်ခဲ့တဲ့ဒါဖြစ်စင်မှာဆိုလို့ရှိရင်အဲ့ဒါကလူကြီးရ73ပေါ့နော်မ9ဦးကြား4ဦးအားလုံး73ပါတယ်အဲ့ဒါတကယ်ကားပေါ်မှာတင်ပြီးတော့ကြာတော့တလက်ပတ်အုပ်ပြီးတော့ဆယ်ဆောင်လာတယ်ဆယ်ဆောင်လာပြီးတော့ကြာတော့ကျွန်တော်တို့တက်ခင်ရယ်မြန်မာမျိုးနွယ်ထဲမှာရှိတဲ့ဒီကြီးရကားလမ်းပေါ်တကယ်မောင်းနေနေတာအရှင်ကြီးကြီးမောင်းနေနေတာကိုသိပြီမတင်ကားလို့ဆိုပြီးတော့ဒီရဲကားကလက်ကနေလောက်ကအရာရှိပြီးပါတယ်ရဲကားကလက်ကနေလိုက်ပြီးတော့ဆက်ရှိနိုင်ခဲ့တယ်ပေါ့
မနေ့တုန်းကဖမ်းဆီးမှုအတွင်းမြန်မာနိုင်ငံသား12ဦးနဲ့ထိုင်းနိုင်ငံသား2ဦးကိုဖမ်းဆီးမိခဲ့ပေမဲ့ရင်မောင်းဖြစ်သူကတော့လွတ်မြောက်သွားခဲ့တဲ့အတွက်ဖမ်းဆီးနိုင်ဖို့ကြိုးပမ်းနေဆုံးတယ်လို့လည်းထိုင်းရဲတပ်ဖွဲ့ကဒီကနေ့မှပဲသတင်းထောက်တီကိုပြောပြခဲ့ပါတယ်။တက်ခိုင်ထဲမှာပဲမနေ့တုန်းကလည်းတရားမဝင်နေဆက်ချက်တော်ဝင်လာသူမြန်မာနိုင်ငံသား12ယောက်ဖမ်းဆီးခံခဲ့ရတာပါ။ထိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကြုံခဲ့ရပြီးတဲ့နောက်အလုံးလက်မဲ့ဖြစ်နေကြရတဲ့မြန်မာနိုင်ငံသားအလုပ်သမားတွေအတော်များများနေရက်ကိုပြန်ခဲ့ကြပြီမဲ့အခုအခါကပ်ရောဂါကိုထိန်းချုပ်လာနိုင်တဲ့အတွက်ကန့်သတ်မှုတွေ short pop ပေးလာနေတာတွေကြောင့်အလုပ်ကံရဖို့မျှော်လင့်ချက်နဲ့လူပွဲစားတွေကိုအခကျင်းတွေပေးပြီးတရားမဝင်ပြန်လာဖို့ကြိုးပမ်းမှုတွေရှိလာနေတယ်လို့လည်းဦးမိုးကျော်ကပြောပါတယ
်ထိုင်းနိုင်ငံအတွင်းပိုင်းနေတဲ့မှာအလုပ်ကံကလာပြက်လက်ပြီးအလုပ်တွေပြင်းနေတဲ့ခါကျတော့အရေးပေါ်ကတော့ပြင်းနေတဲ့ခါကျတော့ကိုယ်မှာဒီရဲကိုပြန်နေဆိုတာကလည်း 啊，这些你参与的，稍微你把我们这边不管弄弄的，我你也有几大的有，别人比较讲了啊，不是努力训练的，别人讲我那里没嘛时间，我他妈的心里不明白啊，如果干了嘛的，你如果不咋的，啊，故意就比较讲了，啊，你如果如果不嘞，我那就吃点吃点的嘛，哈，那打工去加油的，别要别来我要那里，心里努力训练，我不要了，打的我也第一的。
单位里面的那些，你参加的里面的，学校里头嘛的里面的，你看看的家里啊，你比如说，啊，别人里头，同样我们学校里啊，啊，就在那些里面的，可能学校里啊，别人下部不要了，那就罢了。我家里个哪里对？你妈那个哪里不会？对呀，不会，你在学校里头都拿了过，他那个嘛，平时没给别人拿，你在楼上一个桌面上边，鲁莽过来楼下某个上级停车部来，让家姐偷骗他罢了。 美利坚南安家一位女查那耶，比格勒拉勒特边格勒实验勘察马罗，你妈南安哈，如果我们在这一马，天天要要上月某某事业，那种实验南安的南安片，才算怎么查完嘞？你妈南安家一位女查那家罗，所有的上月七点马，奥尼姆的西格拉里古，天安某某事业宝马实验米勒苏比，美利坚所有的实验勘察古被查查完嘞，这妈妈一马，他尼玛内在干的这边被捕你了吧？
美国美利坚单元radio内有没有大家收听的过？美利坚频道组华盛顿DC纽约的讨论频道嘞？美利坚频道组嘛 COVID-19疫情感染病毒目，也包括内江。VOA Radio 内有单收听的过，也以封山病讨论频道嘞。Radio 收听的过，明天早上一个呢，困难一天呢，明天过那一个呢，再那一天一千尼马呗，讨论频道嘞。有没有大家收听的过咯？明天呀，困难一个呢，困难一个月的，包满设备讨论频道嘞。 VOA 通联的这个 Radio 内 Joru Salon 那边 VOA Facebook
上面那嘛嘞，那是继续南加巴的去呢。明白吧？先，我是比较没有这么看那个，起码给你追加点啥地方没？刚才这位可能那个是古斯特穆里找，那个做面面嘛，啥点找你被撇开了的？第一，这里个，克林尔瑞的边牙医呢，上班上呀，体格看啥物事嘛？
所以，人家心里个，对别人家话嘞，啊，就是别人说那话嘞，提到人嘛，肯定也为咱那去，别人也困难，受伤的咋样子喽？大家，没有说的可能，提开多难的提到，偏难的喽，多少表示你咋了吧？古山木里住了，你在别的古非难的要个找，肯定也为别人也嘛，被路在亚木里心里话嘞。第一波嘛，每天的就业，所以木里被路心里的嘞，别人心里个要把人的被表示查的嘞，是哪里个？第二天在牛头米看那嘛，熟悉点啥查吧也行。
ก็ว่าจังหวะโควิดนี้กูเสียมือฮะลารีเนี่ยจีจามีลานีบีพิดลูกูเสียมือกันเลยตอนนี้เดี๋ยวจะดูลานีเซ็ตไปเลยโยกกูเสียมือทิ้งจุดไหนบุ๊ดจ้ะตัวละกันแต่มือเนี่ยจูซีว่าอีนุ่งเนี่ยมีอาพยาไปพิลายาเลยเป็นซาตินจังตะการีไปจังเจจังเซนข้าวหลังดันวิเตลูคลิกจะกูเนี่ยเลยชาวตุยตัวเกียร์ละบ้างทีบอกคลิมิกันวิเอซูยินเจบารีชินีว่าเลย
จมารอตัวเราสิบุราวะเนาะคือดีลามะเนี่ยเป็นสาเรขาสามลามะสาวละอะไรตัวยันสูยเนี่ยบางครั้งสุดเราดีอยู่เอวะเนาะเนี่ยอยู่อะจังว่าสาสินาตะคุเทมะฮูเบนเนี่ยตัวมาสิตัวกะจาราเรอันนี้ลูอัดเดวะเนาะจังว่าปีเรฮะนี่บาร์เรมาปีไหนมุเอมาทายจังจะตาเนี่ยเอพีนตะชาสัสสันยีโซเชียลโมชั่นอะไรเนี่ยไปเวะเนาะอะไรอะ ตัวอยู่ในตัวที่ดูบ้างนี่หรอเลี้ยมาตัวอะไรอยู่น่าเลี้ยจ้ามาวะเนาะปีละเอามาสาธิตนะเอามาสาธุรับว่าแต่แต่ motivation เต็มมีอ่ะเพราะว่าสิ่งของข้าเนี่ยมาตั้งยืนเนี่ยสัพพะจะไม่เนี่ยมีอ่ะเจ้ามาตั้งชาวมีอันจงพิเศษเนี่ยเอ็มมีโอ้ healthy competition เนี่ยวะเนาะแล้วmotivationเนี่ยคลาสรูมเนี่ยมาไม่ใช่ไม่ใช่เราอะไรอย่างนี้เนาะ เราคือเรียกสิ่งใดๆจะเอาไว้เอามาบาลานซ์จูงใจจะเตรียมมาละไอ้เด็กมันเข้าใจอะไรไม่ได้เอารมณ์มันปุ่งจะพิลาเลยวะเนาะตัวเสกอะปีละเดชะฮาริยาเด็กๆเด็กๆงานลงได้เลยยังยืดเยอะแบบเราสโลจีอยู่อะตัว
ဆိုလေလေရှုံးရှားလေလေခေါင်းကပိုပြီးတော့မြင်ရလေလေတိရမလားဆိုတော့ပိုစဉ်းစားဖို့ focus ပေးပူရတယ်ဗောနော်အဲ့ဒါတွေကြတော့မိဘတယောက်အနေနဲ့သူတစ်ဖက်အလုံးနေမိဘတွေကဘယ်လိုလိုတနေ့လုံးတညလုံးသူတို့နဲ့အချင်းပေးဖို့အချင်းရှိဗောနော်ဆိုတော့အဲ့ဒါလည်းကျွန်မစိတ်ပူတယ်လူရမြို့မှာနေထိုင်တဲ့တားတယောက်မိခင်မျက်မျက်နှူးစောပြောသွားတာပါ
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကမ္ဘာ့ကျွမ်းကလေးငယ်တန်းပေါင်းများစွာလက်ထလောပညာရေးခွင့်လန်းဆုံးရှုံးနေရပြီးမိသားစုစာဝတ်နေရေးပုံမှုခက်ခဲလာနေတဲ့အခြေအနေတွေအောက်မှာစိတ်ပန်းဆိုင်ရာထိခိုက်ခံစားမှုတွေပိုပြီးကြုံရရတယ်လို့ University College London UCL တက္ကသိုလ်ကဆရာဟောပညာရှင်ဒေါက်တာအမီလီယာရောဘတ်စ်ကပြောပါတယ်
The Organisation for Economic Cooperation and Development tell us that 188 countries have closed schools, which has impacted
1.5 billion children. Lutan Kunisela, Sia Dwinde, Jayang Mesu, Biota Bade. Dazam Dilu, Sia Dwinde, Yapo, Luegu Duri, a cat, Jonya, Duri, Ne, Bata Layen, Dipiatanago, Kabalon Sanya, Piatanapi, Chia Bade.
Chana Jewarining and Yapiamaro, Gumidane, Internet with Samuri, Abawi, Dizatago, Pisui, Neima, Donaya, Suya, Dawishiga, Chopan, Season Baby, Cleaner, Pinai, Sapiam Doya. အွန်လိုင်းပေါ်ကနေဆက်ပြီးစာသင်ကြားပေးတာတွေရှိပါတယ်။ဒါပေမဲ့ဒီလိုအခြေအနေမျိုးကိုကလင်းငယ်တိုင်းရကြတာတော့မဟုတ်ပါဘူး။အထူးသဖြင့်စီးရွှဲပါတဲ့နေရာဒေသတွေမှာဒီလိုသင်ကြားပေးနိုင်တဲ့အခွင့်အလမ်းကအတော့ကိုနေတယ်လို့ဒေါက်တာအမီလီယာရောဘတ်စ်ကပြောပါတယ်။
Schools in poorer areas are actually less likely to be offering children daily lessons.
ပိုပြီးတော့စီးရွှဲနှွမ်းပါတဲ့နေရာတွေမှာဆိုရင်ကလေးတွေအတွက်နေ့စဉ်ကျောင်းစာသင်ခန်းစာတွေသင်ကြားပေးဖို့ကပိုပြီးတော့ခက်ပါတယ်။အဲ့ဒီလိုလုပ်ပေးနိုင်တဲ့ကျောင်းက30ရာခိုင်နှုန်းပဲရှိတာပါ။ချမ်းသာတဲ့နေရာတွေမှာဆိုရင်တော့90ရာခိုင်နှုန်းလောက်ရှိပါတယ်။လက်ရှိအခြေအနေမှာယောဂကုသမှုတွေကျဆင်းမသွားသေးတာကြောင့်
စာသင်ကျောင်းတွေပုံမှန်အတိုင်းပြန်ဖွင့်မဖွင့်ဆိုတာကိုတာဝန်ရှိသူတွေစဉ်းစားနေကြဆဲဖြစ်တယ်လို့ပြန်ဖွင့်တဲ့အခါမှာလည်းကျမ်းမာရေးအရာအန္တရာယ်ကင်းရှင်းနိုင်မဲ့နည်းလမ်းတွေစနစ်တကျချမှတ်ဆောင်ရွက်ဖို့အရေးကြီးနေတာပါမမျက်နှူးစော်ကတော့ကလင်းငယ်တွေကျောင်းပြန်တက်တယ်မတက်တယ်ဆိုတဲ့ကိစ္စမှာမိဘတွေလည်းရွေးချယ်မှုရှိတယ်လို့ပြောပါတယ်ကျမစိတ်စဉ်းစားကျောင်းပြန်ဖွင့်တ exposure ဖြစ်စေခြင်းဘူးအိမ်မှာထားသင့်တယ်ဆိုသူတို့တော့ကိုရီမုတ်လာနင်းပေးဒါမဲ့ကျန်တဲ့လူပြန်မလာအရန်သွားခြင်းနဲ့သွားဖို့လဲလူတယ်ဘာလို့ဆိုမိပါတွေအလုံးလောက်ပါမယ်ပြန်ပါအဲ့ဒီလူတွေအကုန်လုံးပြန်သွားခိုင်းစေခြင်းနဲ့ဘာလို့ဆိုတော့အဲ့လိုသူတို့ခွဲလိုက်ရင်ကျောင်းမှာလဲလူတွေနဲ့နေသွားမယ်ပြန်မအားလုံးကပြန်ပို့ခြင်းမပို့မှာဆိုတော့လေ
အဲ့လိုမျိုးအော်ရှင်တော့ပေးတဲ့လို့ထင်တယ်။ယူစီရဲ့တက္ကသိုလ်ကပမကဟာဦးတက်ဖရစ်ကလည်းလက်ရှိကိုဗစ်-19ကာလမှာကလီးနရီရဲ့ပညာရေးကိုအခုချက်ပို့ပြီးဦးစားပေးစဉ်းစားကြုံပြန်သင့်တယ်လို့ပြောပါတယ်။အထူးသဖြင့်စီးရဲတဲ့ဒေသတွေမှာကလီးနရီရဲ့ပညာရေးနဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုဆိုင်ရာအခွင့်အလမ်းတွေဆုံးရှုံးရတာဟာအနာဂတ်လူ့အဖွဲ့အစည်းအတွက်မညီမျှမှုတွေပိုးပြီးတော Jeffries ကသတိပေးပါတယ
် We need to be vigilant about the fragility that we might encounter
နမရကျုံတွေ့လာရနိုင်တဲ့အတိမ်းအဆမခံနိုင်တဲ့အခြေအနေကိုသတိမပြတ်စောင့်ကြည့်နေဖို့လိုပါတယ်လူငယ်တွေလူသားတွေဘဝကိုကြမ်းတက်ခံနိုင်ရည်စွာရှိစေဖို့တိဆောက်ကြရတဲ့နေရာမှာအခြေခံပညာရေးကတကယ်တော့အရေးအပါဆုံးတွန်းအားတစ်ခုပါခံနိုင်ရည်အားကိုအဓိကတိဆောက်ပေးတဲ့အရာပါဒီလိုအရာတစ်ခုအခုချိန်မှာပြန်ပြီးရုပ်သိမ်းခံခဲ့ရတဲ့အခါမှာဒါကအင်မတန်အန္တရာယ်များစေတယ်လို့ကျွန်မတို့ထင်ပါတယ်clean area လက်တလုံးမှာကိုပဲ covid 19ကြောင့်ဖြစ်လာတဲ့မိသားစုအခြေအနေတွေနဲ့အိမ်ရင်းချက်ဖတ်မှုတန်တွေကိုတိုက်ရိုက်ခန်းစားနေကြရတယ်ဆိုတော့အခုညီပေးရေးအဖွဲ့တွေကလည်းသတိပေးနေတာပါတိုးတက်တဲ့ UK လိုနိုင်ငံမျိုးမှာတော့ covid 19ကာလအတွင်းအိမ်ရင်းချက်ဖတ်မှုတွေမိသားစုအဆင်မပြေမှုတွေကြောင့်ဆက်သွယ်အကူအညီတောင်းခံလာတဲ့သူတွေဟာတာမန်အချိန်မှထက်အဆ900ပိုများတယ်လို့အိမ်ရင်းချက်ဖတ်မှုကြားစီကူညီဆောင်ရွက်ပေးနေတဲ့ refuge အဖွဲ့ကပြောပါတယ်အလားတူ clean area အပေါ်ရက်ဆက်ကြံ့ကြုံမှုတားဆီးအဖွဲ့ NSPCC ကလည်း COVID-19 ကာလအတွင်းသူတို့စီကိုကူညီတောင်းခံလာတဲ့အရေးအတွက်ဟာအဆ300ပိုများလာတယ်လို့ပြောပါတယ် ဒီလိုချင်းတွေချားမှာကြောင်းတွေကလည်းပိတ်အွန်လိုင်းပေါ်ကနေဆက်ဆက်တင်ဖို့အခွင့်အလမ်းလည်းမရကြတဲ့ကလင်ငယ်တွေနောက်တစ်ငယ်ချင်းတွေနဲ့တွေ့ဆုံကစားခွင့်မရပဲနေအိမ်တွေမှာပဲလောင်ပိတ်မိနေကြတဲ့ကလင်ငယ်တွေအတွက်စိတ်ပိုင်းဆိုင်ရာပြဿနာတွေကြုံလာနေရတာဖြစ်တယ်လို့ဦးတဖရစ်ကပြောပါတယ
် Yes there is a concern about depression that's really quite acute that we don't have to wait
စိတ်ကြယောဂဖြစ်လာနိုင်တယ်ဆိုတဲ့ဆွေးနွေးမှုတွေရှိပါတယ်အခုကိုအတော်လေးဆိုးနေပါပြီရှည်ရှည်ဆိုးကျိုးတွေကြုံလာရတဲ့အထိအချိန်မဆွဲတင်ပါဘူး
ဒါကြောင့်ဦးတဖစ်ကတော့ကျောင်းဝင်ပြန်ဖွင့်ဖို့ကိုတိုက်တွန်းနေတဲ့သူပါ။အရွယ်ရောက်ပြီးသူတွေရောက်အတွက်၄၅၆လဆိုတဲ့အချိန်ကကွာဟမှုတွေအများကြီးဖြစ်မသွားစေပေမဲ့လို့ငင်းရွယ်သေးတဲ့ကလေးငယ်တွေအတွက်ကတော့စာသင်ကျောင်းမှုတွေ၆လလောက်ရပ်သွားတာကတက်တန်းတူတောင်းလာတဲ့သူရဲ့ဘဝလေးတွေမှာကွာဟမှုတွေအများကြီးဖြစ်သွားစေနိုင်တယ်လို့သူကပြောပါတယ
် At least 20 or so countries all over the world to have
ကျောင်းတွေကိုမပိတ်သေးထားရတဲ့ဒါမှမဟုတ်ရင်လည်းခဏပဲပိတ်ပြီးပြန်ပြည့်ဖို့ဆုံးဖြတ်တဲ့နိုင်ငံတွေအပေါ်ပေါ်မှာ20ထက်မနည်းရှိပါတယ်အဲ့ဒီနေရာတွေမှာကူးစက်မှုဆူဆူဝါးဝါးပိုများလာတယ်ဆိုတဲ့သတင်းမျိုးကျမတို့မကြားရဘူးလို့ထင်ပါတယ
်ဒါပေမဲ့မိဘတွေအတွက်ကလည်းသူရဲ့ကလင်းငယ်တွေကိုကျောင်းပြန်ပို့ဖို့အရေးစိုးရိမ်မှုတွေကရှိနေတာပါလန်ဒန်မြို့ကကလေးမိခင်တူဖြစ်တဲ့ခရစ်စတီးမာဇူရက်ကတော့သူ့ရဲ့သမီးငယ်ကိုကစားခွင့်ကိုတောင်မပို့ရဲဘူးလို့ပြောပါတယ
် I don't want I know it they are already open but I just don't want to go
ဒီနေ့ကလေးကစားခွင့်ကိုခေါ်မသွားခြင်းတည်းဘူးအခုပြန်ဖွင့်နေပြီဆိုတော့သိပါတယ်ဒါမှလည်းမသွားခြင်းတည်းပါဘူးဒီအချိန်မှမဖြစ်မနေသွားရမယ်ဆိုရင်တော့မှကျွန်တော်မသွားဘူးအဲ့ဒီရဲ့အဖြစ်မခံနိုင်ပါဘူး
လက်တော်နိုင်ငံတချို့မှာတကြောပြန်ကူးစက်မှုတွေရှိနေတာကြောင့်လဲကလင်းမီယူနီအခြားစုရည်မှုတွေပိုပြီးတော့ဖြစ်လာစေတာပါတကယ်လို့ကူးစက်မှုတွေပြန်ဆိုးလာမယ်ဆိုရင်စာသင်ကျောင်းတွေလည်းဆက်ပြီးပေးရမယ့်အခြေဖြစ်တာမို့ဒီအခြေအနေကကလင်းငယ်တွေရဲ့အနာဂတ်အတွက်ဘယ်လိုရိုက်ခတ်မှုတွေဖြစ်လာမလဲဆိုတာဘယ်သူမှအတိအကျမပြောနိုင်သေးပါဘူးဒီလိုခံမရခက်တဲ့ COVID-19 ကပ်ဘေးကာလမှာလူကြီးလူငယ်ကလေးတငယ်မယွေအကျက်တဲကြုံရတာဖြစ်ပါတယ်ဒါကြောင့်ဒီယောဂကုသမှုတွေထိန်းချုပ်နိုင်ဖို့အတွက်လူတိုင်းလူတိုင်းကတာဝန်သိစိတ်နဲ့ယောဂကာကွယ်တားဆီးလမ်းညွန်ချက်တွေနဲ့အညီလိုက်ပါနေထိုင်ကြမယ်ဆိုရင်တော့ဒီအချက်တဲကနေအမြန်ဆုံးကျော်ဖြတ်နိုင်ဖို့ဖြစ်နိုင်ပါတယ်ဆိုရတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်ကျမခင်ဗျာပြပါရှင်
အမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်ဌာန ICE ကနေအမေရိကမှာကျောင်းတက်နေတဲ့ကျောင်းသားကျောင်းသူတွေအနေနဲ့သူတို့တက်မဲ့ကျောင်းကအတန်းတွေမဖွင့်တော့ဘဲနဲ့အွန်လိုင်းကလာသင်ကြားရမယ်ဆိုရင်ဒီအမေရိကမှာဆက်နေခွင့်မပေးတော့ဘဲသူတို့ရဲ့မူရင်းနိုင်ငံတွေကိုပြန်ရမယ်ဆိုပြီးတော့ကြေညာထားပါတယ်။အခုကမှတော့ဒီလိုကြေညာချက်ဟာကျိုးကျောင်းမရှိလျော်ဘူးဥပဒေနဲ့မညီဘူးဆိုပြီးတော့ကျောင်းတချို့ကဒီအမိနေလူညိုရေးဌာနနဲ့လက်အောက်ခံ ICE ဌာနတို့ကိုတရားစွဲဆိုထားပါတယ်။ဒီအမိန့်ဟာနိုင်ငံတကာကျောင်းသားကျောင်းသူတွေရဲ့ပညာသင်ကြားရေးအပေါ်ဘလို့ရက်ခတ်မှုတွေရှိနိုင်မလဲ။တခြားနိုင်ငံတွေဘာတွေရှိမလဲဆိုတာနဲ့ပတ်သက်ပြီးတော့ Florida နီးပညာတက္ကသိုလ်ကတွဲဘက်ပေါမောက်ခကိုပြိုးထက်ဟင်းကိုဆက်သွယ်ပြီးတော့မေးမြန်းတင်ပြပေးထားပါတယ်။ဟုတ်ကဲ့မင်္ဂလာပါကိုဖြိုးတက်ဟင်းကြီးဆိုတော့ဒီအမေရိကန်လူမှုကြီးကြပ်ရေးနဲ့အောက်ခွန်ဌာန ICE ကနေပြီးတော့ဒါနိုင်ငံတကာကျောင်းသားကျောင်းသူတွေအတွက်ပေါ့လေအခုလို့ကြေညာထားတာပါဆိုတဲ့အခါကျတော့ဒီကျောင်းသားကျောင်းသူတွေအနေနဲ့ဒီဘာတွေဆက်ပြီးတော့လုပ်လို့ရနိုင်မလဲဆိုတာကိုအရင်စပြီးတော့ပြပြပြောလာ
အဲအဲ့လိုမျိုးအခြေအနေမှာကျတော့ဆက်လုပ်ဖို့ရတဲ့အချို့နည်းလမ်းလေးရှိပါတယ်နံပါတ်၁ကတော့ဒီနိုင်ငံထဲမှာနေခြင်းနဲ့ဆိုလို့ရှိရင်တော့ဒီကိုယ်တိုင်သွားတက်ရတဲ့စနစ်ဒါမှမဟုတ်ပဲနဲ့ဟလာ online နဲ့ကိုယ်တိုင်သွားတက်ရတဲ့ဒီ hybrid ပေါ့အဲ့နှစ်ခုကို offer ပေးတဲ့အကြောင်းတွေကိုပြောပေါ့နော်ဒီကြောင်းတဲ့နေရာမှာလေဒီကိုယ်အရင်ယူထားတဲ့ကြောင်းကိုယ်ယင်ယူထားတဲ့ major ဘာသာရပ်နဲ့စင်တူရုံးမှာအလားတူဖြစ်တဲ့အကြောင်းတွေ major တွေကိုပြောလို့ရပါတယ်အဲ့လိုမျိုးအခြေအနေမှာကြတော့ဟိုတချို့ဘာလို့ရလဲဆိုတော့ကိုယ် major နဲ့တူတဲ့ဟို program ကို offer လုပ်တယ်ဒီပို့ပြီးဈေးသက်သာတဲ့အကြောင်းတွေကိုပြောင်းလို့ရတယ်ပေါ့နော်ဒါကတော့ကိုယ်ကနေကို research လုပ်ပြီးတော့ပြောင်းတင်ပြောင်းမှာပေါ့ဦးမှာဆိုလို့ချင်းကျွန်တော်တို့ engineering major တွေမှာဆိုလို့ချင်းပုံမှန်တက္ကသိုလ်တွေမှာ civil engineering mechanical engineering ဆိုပြီးတော့ရှိပေမဲ့ပို့ပြီးဈေးသက်သာတဲ့မှာ community college ပေါ့နော်အဲ့လိုမျိုးအကြောင်းတွေမှာကျတော့ဒီ civil engineering technology mechanical engineering technology ဆိုတဲ့ဒီ technician တဘောမျိုးလုပ်ပေးတဲ့ program တွေရှိတယ်ပေါ့နော်အဲတော့အဲ့လိုမျိုးဈေးသက်သာပြီးတော့အဆင်ပြေမဲ့ကျောင်းတွေကိုလည်းကျောင်းလို့ရပါတယ်အဲ့လိုမျိုးဟာတွေမှာအဆင်မပြေဘူးဆိုရင်တော့ဒီကိုယ်တိုင်းပြည်ကိုပြန်ရမယ်ဆိုတဲ့အခြေအနေမှာရှိတဲ့ကျောင်းသားတွေအတွက်ကတော့ကိုယ်တိုင်းပြည်မှာ internet service provider တွေကောင်းမယ်ဆိုလို့ရှိရင်ဒီရှာပေါ့နော်ရှာပြီးတော့ ဟိုက online အနေနဲ့အတန်းယူလို့ရတယ်ပေါ့တကယ်လို့အဲ့လိုမျိုးအဆင်မပြေတဲ့အကြောင်းသားတွေကြတော့ကျွန်တော်တို့ဘာလို့ရလဲဆိုတော့ဈေးခွင့်ပေါ့အကြောင်းမှာဈေးခွင့်တင်ပြီးတော့ဒီခဏရက်လို့ရတယ်ဒါမှမဟုတ်လို့ရှင်လေဒီအကြောင်းရဲ့ဒီ enrollment ကို suspend ခဏလုပ်ထားပြီးတော့ဒီအခြေအနေတွေအားလုံးပုံမှန်ပြန်ဖြစ်ပြီးဆိုတော့မှ visa ပြန်ယူပြီးတော့ပြန်လာတက်လို့ရပါတယ်ခင်ဗျာ
โอเคสรุปดิ fall semester บ่เลยดิสร้างอยู่ยาดีมาดาพ่นแม้อตันบ่สรุปရှင်ดา August ลากงานี้มาพ่นได้แต่ว่านาวตะละจ่อๆแล้วไปลุรอดาสรุปโหอกุเฉยมามาตะชาจ้องตะจ้องโปียงผู้ทัชชาผู้สร้าล้วบ่มะล่ะ
โอเคล้วเลยโหจ่อไม่ပြောไหนครับบ่รู้แล้วก็อกุจ้องนี่มาแต่ดิနိုင်ငံกาจ้องมาเองเนี่ยสายเนี่ย procedure ไอ้ process เนี่ยจ้องนี่ตลอดยังมาอูก็ตัวชุบทวยเนี่ยบ่เนาะจ้องโกไรอ่ะจ้องมาชื่อ official โกไรอ่ะแหละดาวตัวตึกชาอนามเลยอูပြီးတော့ဒီပြန်ပြီးတော့ procedure ไอ้ set up လုပ်ရတဲ့ဘက်မှာရှိရတဲ့အတွက်ကိုဟိုပုံမှန်ကြောင်းတဲ့ procedure အထက်ကူမှာပို့ပြီးတော့ชุบทวยရဲ့အနေထားမှာရှိတော့ဒါကတော့จ้องมาရှိရဲ့ resource ပို့တို့ဒီလိုမျိုးခြေနေကိုဘယ်လောက် handle လုပ်နိုင်လဲဘယ်လောက်ဟို process လုပ်နိုင်လဲဆိုတဲ့ပုံမှာမူတည်ပြီးတော့ဟောဒါရှိပါမယ်ဒါပေမဲ့จ้องသားတွေအနေနဲ့ကတော့จ้องเนี่ยအဲ့ကူအကြရှိကြောင်းတဲ့ပဲဖြစ်ကြောင်းနေတဲ့ကြောင်းတဲ့ပဲဖြစ်ဖြစ်ဒါ communication ကိုတက်နေတဲ့များအများတန်း constantly communication မပြတ်အဆက်အသွယ်မပြတ်မေးမြန်းဆုံးသမ်းနေရပါပဲ
ဒီ online ကနေအခုဒါသူသင်ရမယ်ဆိုတဲ့အခါကျတော့ကုန်ကျစရိတ်ကဘယ်လိုဖြစ်သွားမလဲ
အဲကျွန်တော်သိရတော့ကတော့ကုန်ကျစရိတ်ကတော့ပုံမှန်တိုင်းပဲသွားမှာခင်ဗျဟိုကြောင်းကိုဒီနိုင်ငံတကာကြောင်းသားပေးရတဲ့အဲပုံဟိုစရိတ်ပေါ့နော်ဒီစရိတ်ကိုအရင်ကအတိုင်းပဲသူဆက်ပေးရမယ်လို့ဒါကျောင်းတော်တော်များများတဲ့ဘင်းကိုကျွန်တော်ဖတ်ရပါတယ်ခင်ဗ
ျအမေရိကန်မှာဒီကျောင်းလာတက်တဲ့ဆိုရဲရပေါ့လေဟိုငွေကြီးရောစိတ်သက်ပိုင်းဆိုင်ရာဘက်ကရောဒါအဆက်ဆက်အရာရာကိုကကြိုပြီးတော့ပြင်ဆင်လာတာပါဒါပေမဲ့လည်းပဲဒီအမေရိကန်ဆိုရဲရဲ့မူဝါဒတွေအပြောင်းလဲကြောင်းဒီကျောင်းသားကျောင်းသူတွေပေါ်ဘလောက်အထီးရောက်ထိခိုက်နေတာမှုရှိပါမလဲ
အဲထိခိုက်နေတာကတော့ဟိုပြောသလိုပဲအဲကျွန်တော်တို့ဟလာဒီကျောင်းနိုင်ငံတကာပေါ့အခုထူးသဖြင့်တော့အမေရိကန်ကိုလာပြီးကျောင်းတဲ့ကျောင်းသားကျောင်းသူတွေကဒါကိုယ်ရည်ဒီပညာတော်သင်စုပြည်ပြန်ရမယ်မိသားစုငွေကြေးထောက်ပံ့နေတာအဆင်ပြေတယ်ဆိုတဲ့အကြောင်းသားတွေအတွက်ဆိုရင်တော့ဒါကိစ္စသိမ်းမရှိဘူးပေါ့နော်ကိုကြိုက်တဲ့နေရာကိုပြောင်းလို့ရတယ်ပေါ့တကယ်လို့ပညာတော်သင်စုတွေဟိုမရပဲနေမယ်ဒါမှမဟုတ်မိသားစုငွေကြေးထောက်ပံ့အထက်ကျရှိမယ်ဆိုတဲ့အကြောင်းသားတွေအတွက်ကတော့အနာအနေနဲ့များဟိုကတိကောက်ဖြစ်နိုင်ပါတယ်ပညာသင်စုတွေပြုံနိုင်တယ်အဲ့အစားအနေအတန်းယူပြီးသားအတန်းတွေကိုပြန်ပြီးတက်ရတဲ့ဟာမျိုးတွေဖြစ်နိုင်တယ်ပေါ့နော်အချိန်ကုန်လူပင်မှန်းငွေလဲပို့ကုန်တာပေါ့
ဟိုအစိုးရရောအခုလိုမျိုးအမိန့်မျိုးဘာကြောင့်ထုတ်ပြန်တယ်လို့ထင်ပါလဲ
အဲကျွန်တော်အမြင်ရတော့ပေါ့နော်ဒါကျွန်တော်ရဲ့ဒီ personal အမြင်ပေါ့ကျွန်တော်အမြင်ရတော့ဒီမလို့အပ်တဲ့ online အကုန်ဖြစ်မဲ့ကြောင်းနေမှာဆိုရင်ကျောင်းသားတွေက American နိုင်ငံထဲမှာရှိနေရမလို့သူတို့ user တွေလို့ပေါ့ကျွန်တော်တင်တယ်အဲ့လိုမျိုးမလို့တဲ့အတွက်ကြောင့်ကိုအပြီးတော့ပြန်ပေါ့နော်ကိုနိုင်ငံကိုပြန်ပေါ့အာပြီးတော့ဒီကျောင်းသားတွေဒီမှာလူကြီးနေသွားမယ်ပေါ့နော်လူကြီးနေသွားတဲ့အတွက်ကြောင့်ဒီယောဂကူးနိုင်ခြေတို့ဘာလို့နေသွားမယ်လို့ဒါသူတို့ထင်မယ်အာယူဆရလို့ကျွန်တော်ထင်ပါတယ်ဒါပေမဲ့ဒီလိုမျိုးအာ restriction တွေချလိုက်တဲ့အတွက်ကြောင့်ဟိုကျောင်းတော်တော်များများပေါ့ဥပမာ online ကွာမယ်ဆိုပြီးတော့ပုံစံလုပ်ထားတဲ့အကြောင်းတွေတော်တော်များ online fully လုပ်မယ်လို့ရှိရင် enrollment တွေနေသွားမှာပေါ့နော်နေသွားမယ်ဆိုဟိုသူတို့အဲ့အောင်မလိုလားပဲနဲ့ဒီကျောင်းသားတွေပြန်ပြီး enroll လုပ်လာအောင်လုပ်တယ်လို့ကျွန်တော်ကတော့မြင်ပါမြန်မာတွေကပြောမှတော့2018တုန်းကဒီနိုင်ငံတကာကျောင်းသားတွေရဲ့ဒီ American စီးပွားရေးကိုဒီ contribute လုပ်တဲ့ဒီ revenue ပမာဏက about 40 billion dollar ပေါ့နော်ဘယ်လောက်ရှိရဲ့ဆိုတော့ဒါကိုလည်းသူကျောင်းတွေကိုပြန်ဖွင့်စေခြင်းနဲ့ကျောင်းသားနိုင်ငံတကာကျောင်းသားတွေကိုပြန်လာစေခြင်းနဲ့ကြောင့်ဒီလိုမျိုးrestriction ဒီလိုမျိုးorderချမှတ်တယ်ကိုကျွန်တော်ကထင်ပါတယ
်အခုလိုမျိုးဒီအစိုးရရဲ့မူဝါဒအပြောင်းလဲတွေရပေါ့လေနိုင်ငံတကာဒီကျောင်းသားကျောင်းသူတွေအတိုင်းဝိုင်းအတွင်းမှာပေါ့နောက်မှဆိုရင်ဘလို့ရိုက်ခတ်မှုမျိုးတွေရှိလာနိုင်မှာမလဲဒီ American အစိုးရရဲ့ဒီပညာရေးစနစ်နဲ့ပတ်သက်ပြီးတော့
ရိုက်ခတ်မှုကတော့နောက်လာမယ့်ဒီနိုင်ငံတကာကျောင်းသားကျောင်းသူတွေပေါ့မြန်မာနိုင်ငံအပါအဝင်လာမယ့်ဒီကျောင်းသားကျောင်းသူတွေက American နိုင်ငံတကူရဲ့ကိုဦးစားပေးပြီးရွေးချယ်တဲ့ဟာမျိုးတော့ဒါအဲ့နဲသွားမယ်ဒါမှမဟုတ်လည်းမရှိရင်လည်းမရှိတော့ဘူးเนาะ။ဘာဖြစ်လို့လဲဆိုတော့တခြားနိုင်ငံတွေမှာဒီနိုင်ငံတကာကျောင်းသားတွေပြန်ဝင်လာဖို့အတွက်ကိုနိုင်ငံတကာဒီလေအမြန်နဲ့တို့ဒါစီလုံးကားပေးတာမျိုးလို့အပြင်ကျောင်းပြီးလို့ရှင်ဒီအလုပ်လုပ်ခွင့်ကိုဥပမာဩစတြေးလျနိုင်ငံမှာဆိုရင်အလုပ်လုပ်ခွင့်ဆက်ပေးထားတာမျိုးလို့ဒီလိုမျိုးဟိုအခွင့်အလမ်းတွေပေးထားတယ်ပေါ့เนาะ။အဲ့တော့နောက်လာမယ့်ကျောင်းသားကျောင်းသူတွေမှာဒီအမေရိကန်ကိုလာမယ်ဆန္ဒရှိပေမဲ့သူတို့ရဲ့ဒီ ဟိုအစီအစဉ်ထဲမှာတခြားနိုင်ငံတွေကိုပါထည့်သွင်းစဉ်းစားပြီးတခြားနိုင်ငံတွေကိုပါအသွားနိုင်တဲ့ခြေနေတွေဖြစ်ပေါ်လာပါတယ်
။ဟုတ်ကဲ့ပါအခုလိုဖြည့်ကြပေးရတဲ့ကျေးဇူးပါခင
်ဗျာ။ကျေးဇူးတင်ပါတယ
်။အခုဆက်ပြီးပိတ်ပန်တဲ့ဤတင်ညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကာကွယ်ရမှာအရေးပါတဲ့နှာခေါင်းဆီးတွေကိုဖြည့်ရင်းမှာဈေးသက်သက်သာသာနဲ့တုံးနိုင်အောင်လုပ်ပေးနိုင်တယ်လို့Jasper Knight ချင်းနဲ့အထက်လိတ်ကုမ္ပဏီက engineer ဦးအောင်ဆိုင်ကပြောပါတယ်။ဒီလိုသုံးနိုင်အောင်ဘယ်လိုလုပ်နိုင်လဲ။ဘာနည်းပညာတွေလိုအပ်တယ်ဆိုတာကိုဒီကဘက်မှာပြောပြပေးပါမယ်ပေါ့
။နောက်နေ့မှာတော့ခေါင်းကြီးတော့တဲ့နည်းပညာပေါ့လေ။ဆိုတော့အပိုင်းရှိပါတယ်။ဒါပိုင်းကတော့နှာခေါင်းကြီးအတွက်သုံးတဲ့ပိတ်အမျိုးအစားပေါ့။အဲ့ဒီပိတ်အမျိုးအစားကဟိုကျွန်တော်တို့ပုံမှန်သုံးနေတဲ့ရကန်းတယ်လို့ဆိုတော့ရက်တယ်လို့ထိုးတယ်လို့မဟုတ်ဘူးပေါ့လေကျွန်တော်စွတ်တယ်လို့အသားမျိုးဖြစ်တဲ့ထိုးတယ်လည်းမဟုတ်ဘူးသူကနန်းဦးမင်းပိတ်မျိုးစားမျိုးပေါ့အဲ့တော့လိုအပ်တဲ့ပိတ်မျိုးစားကနန်းဦးမင်းလိုပါတယ်ဆိုတော့အဲ့တော့နန်းဦးမင်းပိတ်ကိုထုတ်တဲ့ဒီပညာဒီဘာနိုင်ငံမှာတော့မရှိသေးဘူးဒါပေမဲ့လုပ်မယ်ဆိုလုပ်လို့ရပါတယ်အာနံပါတ်၁ချက်ပါအဲ့ဒီနန်းဦးမင်းပိတ်စိတ်မျိုးစားတွေရပြီလို့ရှိရင်နောက်တစ်ခုကဖြတ်ပြီးတော့ထုတ်တဲ့စနစ်ပေါ့လေထုတ်တဲ့စနစ်လိုပါတယ်သူ့ကိုရိုးရိုးစာကြည့်ခဲ့မဲ့ပါဆိုရင်၃လစနစ်ကြထားပါပဲကေရီ KN95 တို့ N95 တို့ကတော့9လောက်ထားရပါတယ်အဲ့ဒီ9လောက်လည်းစိတ်ကြထပ်ပြီးတော့ထုတ်တဲ့ဆက်မျိုးပေါ့လေအဲ့လိုဆက်မျိုးလိုပါတယ
်အထူးကြတော့ဤပညာတော့နှစ်ခုပေါ့နော
်ဤပညာနှစ်ခုပေါ့ဟုတ်ကဲ
့ဟုတ်ကဲ့ပထမဆုံးကပိတ်ဆထုတ်တဲ့ဤပညာနောက်ဒုတိယကတော့ဒီ mark ဖြစ်အောင်လို့နှာခေါင်းဆီးဖြစ်အောင်လို့ထုတ်တဲ့ဤပညာပေါ့နော
်ထုတ်တဲ့ဤပညာပေါ့ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ပိတ်ဆနဲ့ပတ်သက်ပြီးတော့ပထမဆုံးပြောပြပေးပါဆရာမြန်မာပြည်မှာအများသုံးနေတဲ့ဒီအဝတ်ပိတ်ဆကဒီ COVID-19 virus ပိုးတွေကိုခုခံကာကွယ်နိုင်စွမ်းရှိပါမလားဆရာ
အများသုံးနေတဲ့ရကန်းနဲ့ရတဲ့ပိတ်ဆပေါ့လေအဲ့ဒီပိတ်ဆကတော့ COVID-19 ရောဂါပိုးကိုခုခံကာကွယ်နိုင်တဲ့စွမ်းရည်တော့မရှိပါဘူးလို့ပဲပြောရမှာပေါ့လေဘာလို့လဲဆိုတော့သူတို့ကခြေတွေပြောင်းလုပ်လိုက်ပေါ့ခြေတွေပြောင်းလုပ်ပြီးတော့မှအဲ့ဒီခြေတွေကိုအကျော်ရှိုးလေးရင်လည်းရက်ထားတယ်တမန်အားဖြင့်တော့မျက်စိအားဖြင့်ရှိရင်တော့ဒီကောင်ကဒီပိတ်ဆကပိတ်နေတယ်လို့မြင်ရပေမဲ့အဲ့ဒီတစ်ခုနဲ့တစ်ခုကြားထဲမှာဖြစ်ပေါ်နေတဲ့အပေါက်တွေပေါ့လေအဲ့ဒီအပေါက်တွေကဗိုင်းရပ်စ် site နဲ့အရွယ်အစားနဲ့နှိုင်းယှဉ်ရင်တော့အမှန်တမ်းမှကျူးနာပါတယ် COVID-19 ဗိုင်းရပ်စ်အရွယ်အစားက 0.125 micron ပေါ့လေအရွယ်အစားတော့ရှိတယ်ကျွန်တော်တို့ရကန်းတွေရက်ထည်တွေမှာရှိနေတဲ့ခြေတွေတစ်ခုနဲ့တစ်ခုအကျိုးအကျော်ရှိုးဖြစ်လို့ပေါ်သွားတဲ့အပေါက်တွေက100 micron လောက်ဒီရှိရဲ့အစားဝမ်းများစွာကွာနေတော့အကယ်၍ဗိုင်းရပ်စ်ကပိတ်ပေါ်မှာလာကတ်မယ်ဆိုရှင်အဲ့ဒီဗိုင်းရပ်စ်ကအသက်ကြီးလမ်းကြောင်းနဲ့လည်းလည်းပူပေါက်ဝင်နေတဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်မလို့ရိုးရိုးရကန်းပိတ်တွေထိုးတဲ့ပိတ်တွေကတော့သုံးဖို့မတင့်တော်တဲ့အနေအထားမှာရှိပါတယ
်။ဒီနှာခေါင်းဆီးလုတ်တဲ့ပိတ်ဆကဘယ်လိုပိတ်ဆမျိုးလဲရှင်းပြပေးပါဆရာ
။နှာခေါင်းဆီးလုတ်တဲ့ပိတ်ဆကတော့ non-woven fabric လို့ခေါ်ပါတယ်။ပိတ်ဆဖြစ်အောင်ခြေဘောကိုမတော်ဘဲနဲ့ fiber ဆိုတဲ့အမြင်လေးတွေဘောတွေကစုပြီးတော့စီထပ်ပြီးတော့လိုချင်တဲ့အထူပေါင်းကိုစီထပ်ပြီးတော့ပိတ်ပြအောင်လုပ်တာကရက်ထည်မဟုတ်တော့ပိတ်ဆပေါ့ non-woven ပိတ်ဆဖြစ်ပါလေအဲဒီဟာကြတော့မှလည်းဆိုရှင်သူအမြင်တစ်ခုနဲ့တစ်ခုထပ်ထားတဲ့ပြတော်မလို့တစ်ခုနဲ့တစ်ခုကြားထဲမှာဖြစ်ပေါ်နေတဲ့ခဏရက်ထည်တွေလိုဖြစ်ပေါ်နေတဲ့ဒီအကျော်အကျကြောင့်ဖြစ်ပေါ်နေတဲ့အပေါက်တွေပျောက်သွားပြီးတော့အင်မတန်မှပင်းငယ်တဲ့အပေါက်တွေပေါ်လာပါလေဆိုတော့ဒါကြောင့်မလို့ခြေဘောကိုမရောက်ဘဲနဲ့အမြင်ဘောကနေပြီးတော့တန်းပြီးတော့ပိတ်ခြေဘောရအောင်လုပ်တယ်။ဗနန်းဟိုဘင်ပိတ်စာမျိုးကိုဟိုသုံးဖို့လိုအပ်ပါလေ။အဲ့ဒီပိတ်မျိုးစားကတော့ပုံမှန်အဖြစ်တော့နှမျိုးသုံးတယ်။တစ်ခုကတော့လည်းဆိုရင် span bounded ဆိုတဲ့ဤပညာနဲ့ထုတ်လုပ်တဲ့နန်းဟိုဘင်ပိတ်စာမျိုးစား။နောက်တစ်ခုကပါဆိုတော့ background ဆိုတဲ့ဤပညာနဲ့ထုတ်လုပ်တဲ့နန်းဟိုဘင်ပိတ်စာမျိုးစား။အဲ့ဒီအမျိုးစားနှမျိုးပေါ့လေ။အဲ့ဒီနှမျိုးကိုဆက်ပြီးတော့သုံးပါလေ
။ဟော virus ကိုမဖောက်နိုင်ဘူးပေါ့ဆရာ။
ဗိုင်းရပ်စ်ကိုမဖောက်နိုင်ဘူးပေါ့မဖောက်နိုင်တော့ပြင်းပြောင်းသွားတဲ့အနေအထားပေါ့ရိုးရိုးစာကြည့်ကဲမက်တစ်ခုမှဆိုလို့ရှိရင်ပထမဆုံးတွေ့တဲ့ပထမအပွားကတော့ span bounded non-woven ပိတ်စာပေါ့လေအဲ့ဒါကိုသုံးတယ်အဲ့ဒီ span bounded ကလည်းသူကဘာနဲ့လုပ်ထားလဲဆိုလို့ရှိရင်သူ့ကိုသုံးတဲ့ material က polypropylene ဆိုတဲ့ plastic အနွယ်ပေါ့လေအဲ့ဒါကိုလုပ်ထားတယ်အဲ့ဒီ plastic ကိုအရေးပြောင်းဖြော်ပြီးတော့မှအဲ့ဒီ plastic ကနေပြီးတော့ညှစ်ထုတ်လိုက်တာညှစ်ထုတ်လိုက်တော့အမြင်လေးတွေထွက်လာတယ်အဲ့ဒီအမြင်လေးတွေကိုဖြတ်တောက်ပြီးတော့တနေရာမှာအလော်ပါလေးပြောင်းလုပ်ပြီးတော့အဲ့ဒီအလော်ပါလေးပေါ်မှာစီတက်တဲ့ဤပညာပေါ့အဲ့ဒါက span bounded ဖြစ်ပါလေဆိုတော့အဲ့ဒီဤပညာနဲ့ထုတ်တဲ့ပိတ်ဖြစ်တဲ့အတွက်ကြောင့်မသူကကျွန်တော်တို့ချီတယ်လို့အပေါက်တွေချီကိုရက်တဲ့ရက်ထည်ကြောင်ပေါ်တဲ့အပေါက်တွေကြောက်သွားပါလေနောက်ထပ်အမျိုးအစားတစ်ခုကတော့ matte brown ပေါ့လေအဲ့တော့ matte brown ကလည်းအသုံးပြုတဲ့ material က polypropylene ပါပဲ
ချိုလိုက်လာစေရဲ့တာကြပြည့်အတွက်ဖီယိုအေမြန်မာပိုင်းကနေထိပ်တဲရောက်နေတဲ့သတင်းတွေကိုကျွန်မဆူမြောင်းမောင်ကတင်ပြပေးပါဦးမယ်။ သမ္မတဒေါ်နယ်ထရမ့်ရဲ့အခွန်မှတ်တမ်းနဲ့ဘဏ္ဍာရေးမှတ်တမ်းအချက်အလက်တွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်နှစ်ခုကိုပြည်ထောင်စုတရားရုံးချုပ်ကကြားသာရေးနေတော့ကချမှတ်ခဲ့ပါတယ်။ဆုံးဖြတ်ချက်တစ်ခုအရဘဏ္ဍာရေးမှတ်တမ်းတွေကိုရာဇဝဲမှုနဲ့စုံစမ်းနေတဲ့နယူးယောက်ဂျူရီအဖွဲ့ခေါင်းဆောင်ကိုပေးရမှာဖြစ်ပါတယ်။ဒါပေမဲ့သမ္မတရဲ့ငွေကြေးနဲ့အခွန်မှတ်တမ်း
င်းတဲ့တယ်လို့တုံ့ပြန်ခဲ့ပါတယ်ဒီဆုံးဖြတ်ချက်တွေအရသမ္မတရဲ့အခွန်ဆောင်မှတ်တမ်းတွေကိုနိုဝင်ဘာသမ္မတရွေးကောက်ပွဲမတိုင်ခင်အများပြည်သူသိရှိနိုင်မဲ့အလားအလာတော့သိမရှိလာပါဘူးတရုတ်ဆိုရတာဝန်ရှိသူတွေအပေါ်အမေရိကန်ကအရေးယူတန်ခတ်တာကိုတုံ့ပြန်မယ်လို့တရုတ်ဆိုရကပြောကြားလိုက်ပါတယ်တရုတ်နိုင်ငံကလူလဲစုဝိကာမွတ်စလင်တွေအပေါ်အစိုးရကလူခွင့်ရင်ချိုးဖောက်နေတဲ့ဆိုတဲ့ဆွဆွဲချက်တွေကြောင့်ရှင်ကျွမ်းဒေသရဲ့ကွန်မြူနတီပါတီအတွေ့ရမှုပေါ်လစ်ဘူရိုအဖွဲ့ဝင်တယောက်နဲ့အရာရှိ၃ယောက်ကိုအမေရိကန်ကကြာတာရင်းနေတော့ကတန်ခတ်အရေးယူမှုတွေချမှတ်ခဲ့တာပါဒါဟာတရုတ်ပြည်တွင်းရေးကိုအကြီးအကျယ်ဝင်ဆွတ်တာဖြစ်လို့နှစ်နိုင်ငံဆက်ဆံရေးကိုအကြီးအကျယ်ထိခိုက်စေတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကသတင်းတောက်တွေကိုဒီကနေ့ပြောကြားပါတယ်အမေရိကန်ပြည်ထောင်စုမှာကြာသပတေးတည်းရဲ့ထဲ COVID-19 အတည်ပြုလူနာ 64,000 ကျော်နဲ့စံချိန်သစ်တင်အောင်များခဲ့ပါတယ်။အတည်ပြုလူနာတွေများနေတဲ့နိုင်ငံအနောက်ပိုင်းနဲ့တောင်ပိုင်းပြည်နယ်တွေကဆေးရုံတွေရဲ့ ICU ချက်မှတ်အထူးကူတာဆောင်တွေမှာမနိုင်မနှင်းဖြစ်နေပါတယ်။ယောဂကုသအရေးအတွက်မြင့်တက်နေတာကိုရှင်းချနိုင်ဖို့ပြည်နယ်တွေကစီးပွားရေးလုပ်ငန်းတွေပြန်ဖွင့်တာဆိုင်းထားဖို့ကူးစက်ယောဂဆိုင်ရာထိပ်တန်းဆရာဝန်ကြီးအန်တိုနီဖောက်ချီကတိုက်တွန်းနေပါတယ်။ဒီချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကိုပြန့်နှံ့ကူးစက်မှုအပေါ်ကမ္ဘာနိုင်ငံတွေဘလို့တုံ့ပြန်နေကြသလဲဆိုတာကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစတင်စုံစမ်းနေပါပြီ။ VOA မြန်မာဝိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတောက်ကြတဲ့ညအတွက်ရေဒီယိုအတံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်မှာပါရှင်။
This program has come to you from the Voice of America, Washington.